Welcome to the Voice of America in Burmese.
ဝါရှင်တန်နယ်ရော်ဒီယိုအမေရိကန်တန်ကနေ2020နိုဗెంబర్ လ14ရက်စနေနေ့မနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလုံးမီတာ40လေးဆင်နဲ့50တက်လိုင်းလုံးမီတာ190ရူကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်အမေရိကန်ရွေးကောက်ပွဲမှာသူ့အနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ဟာအရီဇိုနာပြည ရာတွေမှာဖော်ပြနေပါတယ်။ Arizona ပြည်နယ်မှာမဲအလုံးရဲ့69ရာခိုင်နှုန်းရေးတွက်ပြီးစီးပြီးဖြစ်ပြီး Joe Biden ကသမ္မတ Trump ရဲ့မဲ10,000လောက်တာနေတာတွေ့ရတယ်လို့ဖော်ပြကြတာပါ။ Arizona ပြည်နယ်ဟာ Republican နေနဲ့အဖြစ်နဲ့တမိုင်းတစ်လျှောက်တည်လာကြတာဖြစ်ပြီးအခု Democratic Party က Joe Biden အနိုင်ရနေကြောင်းစစ်သည်တွေမှာ New York Times, CNN, NBC နဲ့ Washington Post သတင်းစာကြီးတွေပါဝင်သတင်းတွေမှာဖော်ပြနေတာဖြစ်ပါတယ် Fox နဲ့ AP သတင်းဌာနတို့ကတော့ပြီးခဲ့တဲ့သတင်းပတ်ကလေးကအဲ့ဒီမှာ Joe Biden နိုင်မှာဖြစ်ကြောင်းပြောနေတာပါ Arizona ပြည်နယ်မှာအနိုင်ရရင် Joe Biden ဟာကိုယ်စားလှယ်မဲ290ရာမှာဖြစ်ပါတယ်သမ္မတအဖြစ် January 20ရက်နေ့မှာကျင်းသစ္စာကျင်းပနိုင်မှုအတွက်လိုအပ်တဲ့ကိုယ်စားလှယ်မဲ290ကို Mr. Biden ကရထားပြီးတာဖြစ်ပါတယ်သမ္မတ Trump ကတော့ရွေးကောက်ပွဲမှာမဲမတမမှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့အထောက်အထားတရားမပြပဲပြောကြားခဲ့ပါတယ်ဒါပေမဲ့သမ္မတ Trump 2018ခုနှစ်မှာတည်ဆောက်ခဲ့တဲ့ဗဟိုစုအရဲ့ Cyber လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာ CIS ဌာနကစစ်တပ်ရင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့နိုဝင်ဘာ3ရက်ရွေးကောက်ပွဲဟာ American တမိုင်းမှာလုံခြုံစိတ်ချမှုအရှိဆုံးရွေးကောက်ပွဲဖြစ်နေဖော်ပြပါတယ်ဒီဇင်ဘာ14ရက်နေ့မှာသမ္မတအစ်စ်ကိုသမ္မတရွေးချယ်ရေးအဖွဲ့ကတရားဝင်ရွေးချယ်တင်မြှောက်ရမှာဖြစ်တဲ့အတွက်မဲမပြတ်သေးတဲ့ပြည်နယ်တွေအနေနဲ့ဒီဇင်ဘာ10ရက်နောက်ဆုံးထားပြီးမဲရွေးတွေ့ပြရမှာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာဥရောပနဲ့အရှေ့လယ်ပိုင်းဒေသနိုင်ငံ9နိုင်ငံကိုတောင်းရောက်မယ်ဆဲကြခီးစင်ကိုတောက်ကြနေမှာစတင်ပါတယ်။ဒီခီးစင်မှာကျန်းဖက်ဝါတာတိုက်ဖြစ်ရင်းနဲ့ဘာသာရေးလူလောက်ခွင့်ဆိုင်ရာတွေကိုဦးစားပေးပြီးဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့ဂျိုးဘိုင်ဒန်ကိုချိုးဆိုဂုဏ်ပြုတဲ့နိုင်ငံအများပြားကခေါင်းဆောင်တွေထဲမှာအခုဝင်ကြီးပေါ်ပီယိုတောင်းတဲ့နိုင်ငံတွေကခေါင်းဆောင်တွေလည်းပါဝင်ပါတယ်။ဝင်ကြီးပေါ်ပီယိုဟာပြင်သစ်နိုင်ငံပါရမီကိုပထမဆုံးတွေ့ရောက်မှာဖြစ်ပြီးစီးပွားရေးနဲ့လုံခြုံရေးပြင်အကျန်းဖက်ဝါတာဆွေးတိုက်ဖြစ်ရင်းနဲ့ကမ္ဘာလုံးဆိုင်ရာချင်းချောက်မှုတွေနဲ့ပတ်သက်ပြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီခီးစင်မှာဒုတိယတောရောက်မှာတူရကီနိုင်ငံအစ္စတန်ဘူးမြို့ဖြစ်ပြီးအဲ့ဒီမှာအရှေ့ပိုင်းအော်သိုဒေါက်စ်ခရစ်ယာန်ဘုရားကျောင်းကဖုန်းတော်ကြီးဘာသာလိုမျိုးနဲ့တွေ့ဆုံပြီးကမ္ဘာတလွှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ရဲ့ရည်ရည်ချက်ကိုညှင့်တင်ဖို့နဲ့ဒေတာရင်းကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။အခုခီးစင်တွင်ဝန်ကြီးပွန်ပီယိုဟာဂျော်ဂျီယာနိုင်ငံအပြင်အစ္စရေးကိုလည်းတောရောက်မှာဖြစ်ပြီးမကြာသေးခင်ကမှချုပ်ဆိုခဲ့တဲ့အိဗရာဟံသဘောတူစာချုပ်နဲ့ပတ်သက်ပြီးဝန်ကြီးချုပ်ဘန်ဂျမင်နန်ဒန်ယာဟူးနဲ့ဆွေးနွေးမှာဖြစ်ပါတယ်။ဒါ့အပြင် UAE မှာအင်ရှင်မင်းသားမိုဟာမက်ဘင်ဆာယက်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာတွေကိုတွေ့ဆုံဆွေးနွေးဖို့ရှိတဲ့အပြင်ကာတာခေါင်းဆောင်နဲ့ရောဆော်ရီအာရေဗျနိုင်ငံမှာတော့အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့ပါတွေ့ဆုံဖို့စီစဉ်ထားတာဖြစ်ပါတယ်။ COVID-19 ကာယောဂါအတွက်ကာဝန်ဆေးထုတ်ဖို့ကြိုးစားမှုတွေအနှံ့အံတိုးတက်မှုရှိလာတဲ့အတွက်ဂုံပြူချီကျူးကြောင်းနဲ့ဒီကာဝယ်ဆေးကိုကမ္ဘာနိုင်ငံအလုံးကသုံးဆွဲနိုင်အောင်လုပ်ရမှာဖြစ်ကြောင်း WHO နှစ်ပတ်လည်ညီလာခံနောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေ့မှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ
် This is no doubt that a vaccine will be
ဒီနေ့ပတ်ထဲမှာ COVID-19 ကာဝယ်ဆေးအတွက်လူတွေမှာစမ်းသပ်မှုကနဦးရလတ်တွေထွက်လာတာကိုအားပေးချိုးဆိုကြောင်းနဲ့ဒီကာဝယ်ဆေးဟာကာယောဂါထိန်းချုပ်ရေးအတွက်အထူးအရေးပါတဲ့လက်နက်တစ်ခုဆိုတာတန်မြတ်ဖြစ်စရာမလိုဘူးလို့ပြောသွားတာပါနယူးယောက်ချစ်ဆက် American ဆေးကုမ္ပဏီ Pfizer နဲ့ဂျာမနီက BioNTech တို့ပူးတွဲဆန်းသတ်နေတဲ့ COVID-19 ကာဝယ်ဆေးဟာဆန်းသတ်မှုနောက်ဆုံးအဆင့်ဖြစ်တဲ့ Stage 3မှာလူပေါင်း4000ကျော်နဲ့ဆန်းသတ်ရမှာရာနှုန်း90ထိအောင်ရှိတာတွေ့ရတယ်လို့တနင်္လာနေ့ကအကြေညာခဲ့တာဖြစ်ပါတယ်။ဒီရောဂါတရုတ်နိုင်ငံမှာစတင်ခဲ့ခြင်းကစပြီးတစ်နှစ်တောင်မပြည့်သေးခင်မှာအခုလိုကာဝယ်ဆေးထုတ်နိုင်တဲ့အနေအထားလည်းဖြစ်ပါတယ်။ဒီကာယောဂါအခုကမ္ဘာတစ်လောက်လူပေါင်း 1.3 သန်းနီးပါးသေဆုံးစေတယ်လို့ကူဆက်သူကလည်း 52.8 တန်းကျော်နေပြီဖြစ်ပါတယ်။အာမေးနီးယားဝန်ကြီးချုပ်နီကိုပါရှင်ယန်ကအဇာဘိုင်ဂျန်နဲ့ရုရှားတို့နဲ့ပြစ်ခတ်ရစဲသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့နောက်မှာဗိုလ်တပူးနေကအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့နာဂါနိုကာရာဘက်ဒေသမှာရှိတဲ့အာမေးနီးယားတွေအစုလိုက်အပြုံလိုက်ထပ်ပြေးတင်းရှောင်နေကြပါတယ်။ တရင်6ပတ်ကြာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒီဒေသအတွက်တနင်္လာနေ့မှာကြီးညာချက်ထုတ်ပြန်ခဲ့တဲ့နောက်ဒေသရင်းနောက်ထပ်လူထောင်ပေါင်းများစွာထပ်မံတည်ဆုံရမယ်အရေးစိုးရိမ်မှုတွေတိုးလာခဲ့တာဖြစ်ပါတယ်ဒီဒေသဟာအဇာဘိုင်ဂျန်ပိုင်နယ်ထဲမှာရှိပေမဲ့နေထိုင်သူအများစုကအာမေးနီးယားတွေဖြစ်ပြီးသူတို့ဟာအဇာဘိုင်ဂျန်တပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါအခုရရှိတဲ့အဖြစ်အသဘောတူညီချက်အရဒီဒေသကိုအဇာဘိုင်ဂျန်တွေကထိန်းချုပ်အောင်မှာဖြစ်ပြီးအခုအချိန်ကနေဒီဇင်ဘာ1ရက်နေ့အတွင်းအာမေးနီးယားတပ်တွေကလွှဲပြောင်းပေးရမှာဖြစ်ပါတယ
်ဗျူရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 7233ညဒိုင်းနိုမီတာ40 kHz 8133ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါသေးတယ
်။ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။ကျွန်တော်ရမ်ထောင်းပါမြန်မာရွှေပြောင်းလုံသားတွေအပါအဝင်ထိုင်းနိုင်ငံတွင်ရောက်ရှိနေတဲ့တိတ်ချီတဲ့ရွှေပြောင်းလုံသမားတွေရဲ့အလုပ်ပါမစ်တွေတက်တန်းကုန်ဆုံးသွားပြီပဲလေထိုင်းနိုင်ငံတွင်နောက်ထပ်တစ်နှစ်ဆက်လက်နေထိုင်ခွင့်ပေးမယ်လို့ထိုင်းအစိုးရကပြောပါတယ်အဲ့ဒီလိုဆက်လက်နေထိုင်ခွင့်ပေးရခံရသူတွေအထက်ထိုင်းနိုင်ငံနဲ့နှစ်နိုင်ငံလုံသမားသဘောတူညီချက်တွေအောက်မှာတရားဝင်လာရောက်အလုပ်လုပ်ကြနေတဲ့မြန်မာကမ္ဘောဒီးယားနဲ့လာဝနိုင်ငံတွေကအလုပ်သမားတစ်သိန်း3000ဝန်းကျင်ပါဝင်มาဖြစ်ပါတယ်ဒီလနိုဝင်ဘာလကနေ2021ခုနှစ်ဒီဇင်ဘာလအတွင်းလုပ်လုပ်ခွင့်ပါမယ့်တက်တန်းကုန်ဆုံးမဲ့သူတွေအားလုံးအကျုံးဝင်มาဖြစ်တယ်လို့လည်းထိုင်းလူသမားဝန်ကြီးဌာနကဒီတစ်ပတ်တည်းကြေညာချက်ထုတ်ပြန်အသိပေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုရှင်းချဖို့လူသားရင်းရမလုံလောက်တဲ့ပြဿနာကိုဖြေရှင်းဖို့နဲ့တည်ဝင်လာရောက်တဲ့အလုပ်သမားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အတွက်အခုလိုလှုပ်ဆောင်ရတာလို့လည်းထိုင်းလူသမားဝန်ကြီးဆွေချက်ချုံကလင်းရဲ့ကြေညာချက်မှာပါရှိပါတယ်။ထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့ရွှေပြောင်းလူသား1.8%ရှိပြီးအများစုကအိန္ဒိယ၊မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကဖြစ်ပါတယ်။အဲ့ဒီအထက်နှစ်သန်းလောက်ကထိုင်းနိုင်ငံတဝန်းငါးဖမ်းလုပ်ငန်းဆောက်လုပ်ရေးနဲ့ဆိုက်ပျိုးရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။မလာကကိုရိုနာဗိုင်းရပ်စ်စတဲ့ဖြစ်ပေါ်တဲ့ချိန်ထိုင်းဒေသတွေပိတ်တုံးကရွှေပြောင်းလူသား9000ထက်မနည်းထိုင်းနိုင်ငံကနေထွက်ခွာသွားခဲ့ကြတာပါ။လုံလုံခွင့်ပါပဲတက်တန်းတူးခြင်းနဲ့အလုပ်သမားတွေအနေနဲ့ကျန်းမာရေးစစ်ဆေးမှုခံယူပြီးတက်တန်းတူးကအမေရိကန်ဒေါ်လာ63ဒေါ်လာနဲ့ညီမျှတဲ့ထိုင်းဘတ်ငွေ1900ကိုပေးဆောင်ရမှာဖြစ်ပါတယ်။တိယနိုင်ငံကလူနည်းစုမွတ်စလင်တွေကိုဖိနှိပ်ဆက်ဆံနေတာနဲ့ဟောင်ကောင်နဲ့ထိုင်ဝမ်တို့ဘောပြုမှုဆက်ဆံနေမှုတွေအပေါ်ဝေဖန်ပြောကြားကြဖို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုအမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတရုတ်တို့အားပေးထောက်ခံတဲ့ဒေသတွင်းဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP ကိုဒီသတင်းမှအကုန်မှလက်မှတ်ရေးထိုးကန်ဒီမှာအမေရိကန်ဒုတိယလက်ထောက်နိုင်ငံကြီးရဲ့ဝန်ကြီး Mark Knapper ကအခုလိုတရုတ်တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒေသတွင်းဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP ဟာကမ္ဘာမှာအကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုဖြစ်လာနိုင်တာပါ။တောင်ကိုရီးယား၊ဂျပန်၊ထိုင်ဝမ်နဲ့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အတူလက်တွဲလုပ်လို့ကြဖို့နဲ့ပြည်သူတွေရဲ့ပုဂ္ဂလိကသတင်းအချက်အလက်တွေတရုတ်တို့လက်ကိုရောက်မသွားဖို့အရေးကြီးကြောင်းလည်း Mark Knapper ကပြောပါရယ်။ကုန်သွယ်စီးပွားဆက်ဆံရေးရှိနေတဲ့အချက်ကိုလည်လည်ရှုပြီးကျွန်းနိုင်ငံရဲ့ဆူရွားတဲ့ပြုမှုချက်တွေအပေါ်ဝေဖန်ပြောကြားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံလိုပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းဒီမိုကရေစီနဲ့လွတ်လပ်မှုတွေကိုကိုးစားပြုပြီးတရုတ်နိုင်ငံကိုဝေဖန်ပြောကြားဖို့တာဝန်ရှိတယ်လို့လည်းနပါကပြောပါရယ်။အမေရိကန်နဲ့တရုတ်တို့ရဲ့ကုန်သွယ်စစ်ပွဲနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်သားပထမဗဟိုဝါဒကိုကျင့်သုံးပြီးအရင်သမ္မတဘရက်အိုဘားမားရဲ့အာရှကိုပို့ပြုရေး Pivot Asia ဗဟိုဝါဒကိုအလေးမပေးတော့တာကြောင့်ဒေသတွင်းဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RECP အယူအဆချိထွားလာဖို့အခွင့်အရေးရရှိခဲ့တာဖြစ်ကြောင်း Reuters သတင်းဌာနကပြောပါရယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်ခံစားနေရတဲ့ဖူပြိုးဆဲနိုင်ငံတွေအတွက်ကျွေးပြည်သက်သာစေရေးအစီအစဉ်ပူးပေါင်းတရက်ကို G20 နိုင်ငံတွေကတောက်ကြနေကသဘောတူချမှတ်လိုက်ပြီးဖြစ်ပါတယ်။နောက်တဲ့ဇွန်လအထိကျွေးပြည်6လထပ်မံဆိုင်ငံရေးကိစ္စကို G20 နိုင်ငံတွေကပြီးခဲ့တဲ့လကသဘောတူညီထားခဲ့ကြတာပါ။ဒီတစ်ပတ်ထဲကျင်းပခဲ့တဲ့အစည်းအဝေးမှာတော့ G20 အဖွဲ့ဝင်နိုင်ငံတွေကဗန္ဒာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်တာဝန်ရှိသူတွေကကျွေးပြည်ပေးဆက်ရေးကာလပြောင်းလဲရေးဆွဲသတ်မှတ်ရေးနဲ့ကျွေးပြည်လျှော့ချရေးလှုပ်ဆောင်နိုင်ဖို့ဘုံသဘောတူညီချက်မူပေါင်းတရက်ကိုချမှတ်ခဲ့တာဖြစ်ပါတယ်။ကမ္ဘာစည်းရုံး93နိုင်ငံအနေနဲ့ G20 အဖွဲ့ရဲ့ကျွေးပြည်ဆိုင်ငံရေးအစီအစဉ် DSSN အောက်ကအဲ့ဒီအစီအစဉ်မှာအကျုံးဝင်မှာဖြစ်ပါတယ်။အခုရရှိတဲ့သဘောတူညီချက်မူပေါင်းဟာသမိုင်းဝင်သဘောတူညီချက်ဖြစ်တယ်လို့ပြည်သက်စီးပွားရေးဝန်ကြီး Bruno Lamarey ကချီးကျူးခဲ့ပါတယ်။ကမ္ဘာစည်းရုံး93နိုင်ငံတွေမှာတင်ရှိနေတဲ့ကျွေးပြည်တွေ ်ပြီးခဲ့တဲ့နှစ်က 9.5 ကျပ်လုံးမြင့်တက်ခဲ့ပြီးဒေါ်လာ844ဘီလီယံရှိကြောင်းကမ္ဘာ့ဘဏ်ကပြီးခဲ့တဲ့လကထုတ်ပြန်ထားပါတယ်။အဲ့ဒီနိုင်ငံတွေရဲ့ကြီးရှင်နိုင်ငံအများစုက G20 နိုင်ငံတွေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့ချိတ်ငွေပမာဏဒေါ်လာ198ဘီလီယံထိရှိခဲ့ပြီးအဲ့ဒီအထက်တရုတ်တို့ရဲ့ချိတ်ငွေက63ရာခိုင်နှုန်းကျော်ပါဝင်ပါတယ်ခင်ဗျ။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်ပနိုင်ငံတွေမှာပိတ်မိနေတဲ့ဩစတြေးလျနိုင်ငံသားတွေပြန်လာနိုင်ရေးဦးစားပေးလှူဆောင်ဖို့ရှိနေတာကြောင့်နိုင်ငံရခြားကျောင်းသားတွေကိုလောလောဆယ်ပြန်လည်ခံအောင်မှာမဟုတ်သေးဘူးလို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကပြောပါတယ
်။ The challenges we have in getting Australians home means that the ability to move and take international students back at
quarantine seniors again we did though be australia နိုင်ငံသားတွေပြန်ခေါ်နိုင်မှုအရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေကြောင့်နိုင်ငံရခြားကကျောင်းသားတွေပြန်လည်လက်ခံဖို့အခြေအနေရှိသေးတာဖြစ်ကြောင်း australia နိုင်ငံသားတွေပြန်လာဖို့အရေးကနံပါတ်1ဦးစားပေးကိစ္စဖြစ်ကြောင်းဝန်ကြီးချုပ် morrison ကသတင်းထုတ်တွေကိုတောက်ကြနေကပြောပါတယ်ဒါက australia နိုင်ငံရဲ့မူဝါဒဖြစ်ပြီးဝန်ကြီးအဖွဲ့ကလည်းလိုက်နာဆောင်ရွက်နေတယ်လို့သူကပြောပါတယ် australia နိုင်ငံကမလာဂရဲကCOVID-19 ရောဂါထိခိုက်ဖို့အတွက်နိုင်ငံသားမဟုတ်သူတွေနဲ့အမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေကိုလက်ဆက်ဖြတ်ကျော်ဝင်ရောက်ခွင့်ပိတ်ပင်ထားတာပါ။ဩစတြေးလျနောက်ပိုင်းဒေသကလွဲလို့ခရစ်စမတ်ပတိုင်းကမှတနိုင်ငံလုံးကိုပြန်လည်ဖွင့်ပေးဖို့စီစဉ်နေတယ်လို့လည်းဝန်ကြီးချုပ်မော်ရစ်ဆန်ကပြောပါရယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးတက်တဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ။2020
ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွင်းပယ်ဖြတ်ချန်လက်ထားတဲ့တိုင်းရင်းသားမဲဆန္ဒနယ်မြေတွေမှာအစိုးရကရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းတိုင်းသားပါတီခေါင်းဆောင်တချို့ပြောဆိုလိုက်တဲ့အကြောင်းကိုတင်ပြချင်ပါတယ်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။လွတ်လပ်ပြီးတရားမျှတတဲ့အချိန်တွေမရှိတာကြောင့်ဆိုတဲ့ရွေးကောက်ပွဲကော်မရှင်ရဲ့အကြောင်းပြချက်နဲ့တိုင်းသားဒေသတွေဖြစ်တဲ့ရခိုင်ရှမ်းကချင်ကရင်နဲ့မွန်ပြည်နယ်တွေကဒေသတချို့မှာ2020ရွေးကောက်ပွဲမကျင်းပခဲ့ပါဘူး။ဘာကြောင့်တရားမျှတမှုမရှိနိုင်ဘူးလဲဆိုတာကိုရွေးကောက်ပွဲကော်မရှင်ကရှင်းမပြခဲ့ပေမဲ့လေလာသုံးသပ်သူတွေကတော့လုံခြုံရေးအာမခံချက်မရှိနိုင်ဘူးဆိုတော့တမတော်ရဲ့အကြံပြုချက်အပေါ်အခြေခံပြီးရွေးကောက်ပွဲမလုပ်ခဲ့တာဖြစ်နိုင်ကြောင်းသုံးသပ်ကြပါလေ။အခုတော့တိုက်ပွဲအများဆုံးဖြစ်ထားတဲ့ရခိုင်ပြည်နယ်တွေကပေဖြတ်ချန်လက်ထားတဲ့မဲဆန္ဒနယ်မြေတွေမှာဒီဇင်ဘာလမကုန်ခင်ရွေးကောက်ပွဲပြန်ကျင်းပပေးဖို့အေးရခိုင်နဲ့နှက်ကင်တပ်ဖွဲ့ကကြာသာပတိနည်းမှာကြေညာချက်ထုတ်ပြန်တောင်းဆိုထားသလိုအစိုးရစစ်တပ်ဘက်ကလည်းအေးရဲ့တောင်းဆိုမှုအပေါ်ကြိုးဆိုကြောင်းနဲ့ရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးညှိနှိုင်းဆောင်ရွက်သွားမယ်လို့တရားထဲမှာကြေညာချက်ထုတ်ပါတယ်။ဒါကြောင့်ရခိုင်ပြည်နယ်တွေကကြံလန့်နေတဲ့နေရာတွေမှာရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းနဲ့ဝင်ရောက်ရှင်ပြိုင်ဖို့အစဉ်သင့်ရှိကြောင်းရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဦးသာထွန်းလှက VOA ကိုပြောပါရယ
်ရခိုင်ပြည်နယ်မှာစစ်ကင်းမျိုးနယ်လုံးကိုဟိုရွေးကောက်ပွဲမကျင်းပနိုင်တဲ့မျိုးနယ်မရှိတော့တော့ဘူးလို့ကျွန်တော်တို့အဲ့လိုယုံကြည်တယ်။မပြောလို့ဆိုရင်မျိုးနယ်တမျိုးနယ်မှာနေရာစုံမှာတမျိုးနယ်လုံးမှာတိုက်ပွဲဖြစ်နေတာမဟုတ်ဘူး။အဲ့ဒါကြောင့်ဒီမျိုးနယ်တွေမှာရွေးကောက်ပွဲလုံးလို့ရတဲ့ဟိုအခင်းအကျင်းကတည်းကအမှန်တကယ်ရှိနေခဲ့တဲ့အခြေအနေဖြစ်ပါတယ်။ကျွန်တော်တို့ပါတီနဲ့တော့ဆိုတော့ကျွန်တော်တို့ကအဲ့ဒီမိသားစုတွေမှာတကယ်လို့အဲ့ဒီလူရွေးကောက်ပွဲပြန်လေရှင်းပမယ်ဆိုရင်တော့ကကျွန်တော်တို့ပါတီနဲ့တော့ကဝင်ရောက်ရှင်းပြင်ပေါ်ဖို့တော့ကဆန္ဒရှိသူဆိုတော့ကကျွန်တော်အပြစ်ပြလို့ရတယ
်။အလားတူမြို့နယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရှမ်းပြည်နယ်မှာရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းပြောလာသူကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဗဟိုအလို့မှုဆောင်အဖွဲ့ဝင်စိုင်းမျိုးစင်ဖြစ်ပါတယ်။
ကျွန်တော်ပေပြက်ခံတဲ့နေရာတွေကတော့ဟိုအဓိကကျွန်တော်တို့ပါတီဆိုးမှုခဲ့တဲ့အဲ့နေရာတွေမှာပေပြက်ခံရတာပေါ့နော်အဲ့လိုဆိုတော့ဒါကျွန်တော်တို့နေရတာတော်တော်လေးဒီနှစ်နာမှုရှိတာပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကတော့ဒီပြန်ပြီးကျင်းပဖို့တော့ဒါကျွန်တော်တို့ကပုံပြီးတော့မျော်လင့်ထားပါဗျအခုတည်းကတော့ကျွန်တော်တို့အဓိကမိုင်းကန်ပေါ့နော်မိုင်းကန်ဆိုးစစ်ပွဲဖြစ်နေတဲ့အဲ့နေထားလည်းမဟုတ်ဘူးခုတော့ဇာမဒီလုံချွေးရဒီပြဿနာရှိတဲ့နေထားတော့ဘာမှမရှိဘူးဗျအဲ့ဒီတော့မိုင်းကန်လိုမျိုးပါကြောင့်ဒီမကျင်းပဘူးလဲဆိုတာကလားတို့ပါတီဘူသနာကျုပ်ကလည်းရုပ်ပေါ်ပဲမတိုင်ရင်ခဲ့တော့လားဒီမိကုန်းထုတ်ခဲ့ဘူးပါလားအခုတို့ရဲ့တူဒီတော်ဆိုတော့ဒါရှမ်းပြည်မှာပေဖက်ခဲ့တဲ့ရုပ်ပေါ်ပဲနေနေဒီပေါ့အဲ့ဒီမှာဒါကျန်ကျင်းပမယ်ဆိုတာသူတွေလို့ပဲကျွန်တော်ပြောချင်ပါခင်ဗျအ
ဲ့ဒီလိုရခိုင်နဲ့ရှမ်းပြည်နယ်တွေမှာရွေးကောက်ပွဲပြန်ကျင်းပပေးနိုင်မယ်ဆိုရင်ပြည်သူတွေမဲပေးပိုင်ခွင့်ကိုအလေးထားရရောက်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုက္ခဦးကွန်ဂရမ်အောင်ခန်းကမြင်ပါတယ
်ဒီရခိုင်နဲ့ချမ်းမာ Lilat ni dek, jadi ni dek ni ada jambi mas suria ni dek. Juga boleh ku cempat tin dek suria hujur, jangan jolu bade. Di juga boleh mencempat ni ni masih dek tidur lutu dia long ni ale. Ni sanda bebang pun sih dek tidur cepat bade. Tadi aku ni juga boleh cempat kilo mesu bumbu tin do me.
Kecimpi ni malah sesi mula sih dek. จะช่วยเจ้าอุสุริมาอยู่กับเวมจิมบานเองไหมอยู่ในไร่ลุลุมาปีดูมีอาซูเมย์ปีนั่งเก็บอะไรณท่านนั้นอยู่กับเวจวนยังคันปีนี้มาสักคนนั้นอยู่ในสี่เดือนเนี่ยกูอยู่ในมาอยู่ลงจ่ออยู่กับเวเป็ดเช็คเดือดลูอยู่ในเวว่างอาซึงอากูจ่อสี่เดือนสามปีนี้มาส่งยังเลยช่างอยู่ในมาอยู่ลงจ่ออยู่กับเวจิมบานนั่งเจมส์สี่เก็บบอกมั้ยจริงด้วยเว็บมาอากูอยู่กับเวปีที่ก็ในยากเลยสุยาปาร์ตี้เนี่ย ยังสุยาปาร์ตี้ก็เจ้าท่านนักการเมืองเกเรตั้มรุ่นนี้เนี่ยใจน่าปาร์ตี้เนี่ยนั่นก็ยังพูดคุยบ่ผู้ว่าสายพูดบ่ได้ทุลุจะจะเปลี่ยนอะไรละก็ป้าเจ้าพิจารณาไปรู้พิจารณาโก้จะใครจะจะเอากระทะมองจะจะดูกระทะเนี่ยต้องจะดูดูโก้ไม่ทราบเลยกูยังกับเพื่อนจะใครจีเนี่ยมาดีกันในยากเลยจะใครอยู่ด้าปาร์ตี้มัวร่าเสียอุตส่าห์ก็ไม่ได้พูดอะไรชัดเจน
จะเข้าสุดดอกเราอุตส่าห์จะลากาสุยานเนี่ยจะดูจริงยาจะดูทุกปีจีเจียเจ้าหน้าบิดูสบายเลยนี่พักกันเลยตายยังได้รับบ่มาคือยุ่งสายหลายเรื่องบ่ชีเลยแต่เมื่อพักกันเลยพี่ชอบเรื่องบ่ชีเออว่าเรามาดูจังพะลูเอลูมาตรงนั้นวูดีเอลีเอลูเป็นตรงเนี้ยยังคันจะต่อเอฟก้าทุเรศบ่มาแต่เมื่อพักกันหลายหลายอย่างเนี่ยตรงเนี้ยหลายเรื่องบ่มาฉะนั้นเราก็ต้องเกี่ยว
เอเลนออร์เรทที่เลือกที่จะใช้ไอ้จ้าป้าเจ้าสุยาประกาศกูรู้จังหวะว่าเลยหรือไม่ยามาอุตส่าห์จะลากาไปเอเมริกาตุ้ดลูกเจเนียบูตุ้ดยาดอยตอนมีเดือนหนึ่งนั่งชาร์จบัตรเอลูยาดอยนับไปมาตุ้ดประกาศตัวพ่อได้ที่บาร์เรสุดาวตุ้ดทุกอย่างเลยจ้าเนี่ยที่บอกแต่ก่อนนั่งยี่ลีลาโม่พูดกับมูซังจาริกาคู่เย็นยูฮิงกาเลยตัวตุ้ดเลยจีนอกจากสุยาอยู่แต่ก่อนจังเดียวเจ้าอย่างจ้า แต่ยังน่ารีกูเจ้ากับเพื่อนมาปูนัยปูอาเกาหลาลาลูบาลูสบายเลยแต่ยังนั่งยังปาร์ตี้ดียังไม่หนีทาร์เลยนั่งฟังเสียงอะไรไม่ยังปูอาเกาหลาเลยไอ้ที่เป็นแต่ยังนั่งยังพอดีกูเรื่องอะไรแต่ยังนั่งยังปาร์ตี้ดีลุตโตเรียกูจะพิมพ์มุกแต่ตรงที่อาทิตย์มาพิมพ์ละลาลูตุยจ้าเลยแต่ช่วงแต่ยังนั่งยังพอดีส่วนแต่ยังนั่งยังปาร์ตี้ดีกูไม่ไปบุษบีรูปเจ้าเลยฮานูลีดีตุยละแต่พ่อมาเลยแต่ยังนั่งยังมาหน้าฟังเสียงชาวหน้าไปม
င်ဒါကိုသတိပြုမိတယ်လို့မြင်တယ်ပေါ့
ဒါအပြင်တမတော်အနေနဲ့ရောဘာကြောင့်အဓိကပြောင်းလဲသွားနိုင်ပါလဲလို့မေးရမှာဦးစံကျော်လာက
CNN မှာရွေးကောက်ပွဲလုပ်တယ်အဖြစ်ထွက်တယ်ပြီးတော့ကိုယ့်ရဲ့နေမှာတမတော်ကညီချင်းနဲ့ပတ်သက်ပြီးတော့အဖြစ်တွေပါတယ်အဲ့ဒါကိုကြည့်ကြတဲ့ကတမတော်အနေနဲ့လည်းညီချင်းရဲ့ကိုသူတို့ကအတတ်နိုင်ဆုံးလုပ်တော့မယ်ဆိုတဲ့သဘောဆောင်းတယ်တမတော်ဘက်ကလည်းဒီတိုင်းရင်းကတော်လှန်နေတဲ့သူတွေကိုအမြင့်ချုပ်ပြီးတော့ရှေ့မှုဖို့ဆိုတာလည်းမဖြစ်နိုင်ဘူးတိုင်းရင်းတမတော်ကိုအကျုပ်တိုက်ဖို့ဆိုတာဒါမဖြစ်နိုင်ဘူးညီချင်းရဲ့ကိုဆန္ဒဒီဖက်စလုံးမှာရှိနေတဲ့အတွက်ဒီဖက်ကပြောလိုက်တာနဲ့ဟိုဘက်ကဒိုင်းဆိုပြီးတော့ကြိုးဆိုတယ်ဒီခိုင်းနာပတ်သက်ပြီးတော့နားလည်မှုတွေရတော့ကြရင်တမန်ငယ်လုံးအတွက်ညီချင်းရဲ့လန်စားတကူတည်းနဲ့အချင်းချင်းသွားနေ
ကိုရဲမျိုးဟင်းကတော့တက်အခုလိုပြောင်းလာတာကရွေးကောက်ပွဲရှားလန့်နေလဲဆိုင်လေလို့အခုလိုရှင်းပြပါတယ
်အခု2020ရွေးကောက်ပွဲမှာကြာတော့ရွေးစုချက်ငယ်နဲ့ပုံစံလေးပါတယ်တော်တော်လေးအားနေသွားတယ်တစ်ဖက်ကလည်းမျိုးရည်မျိုးစီအဖွဲ့ချုပ်ကဒါတော်ကိုအနိုင်ရလိုက်တဲ့အနေအထားမျိုးဖြစ်လာတဲ့အခါကျတော့တက်မလို့အနေနဲ့ကရှေ့ဆက်သွားမဲ့ခရီးကိုပြန်လေသုံးတက်တဲ့ဟာမျိုးတွေအဲအားကြောင့်မို့လဲအခုလိုမျိုးအကန့်အသတ်မှုတွေပါလေဖြစ်လာတယ်
အဲ့ဒီတော့အခုလိုရွေးကောက်ပွဲရလက်ပြောင်းလဲလာချိန်မှာတက်ရဲ့သဘောထားပြောင်းလဲမှုကကာကွယ်ဦးစီးချုပ်ရဲ့ထူးခြားမှုပါနိုင်ပါလားလို့မေးရမှာဦးစံကျော်လှက
ဦးချုပ်ဦးကြီးမေအောင်လှရဲ့ပူပေါင်းပါဝင်မှုကအဓိကကြပါသူကလည်းပဲမကြမီကာလမှာအနောက်ယူတော့မယ်သူစိတ်ထဲမှာလည်းပဲသူအနားမယူခင်ကာလမှာဒီညီချင်းရဲ့ကိုတော့သူအောင်ဖြစ်အောင်ဆောင်ရွက်မယ်ဆိုတဲ့သဘောမျိုးသူမှရှိကောင်းရှိနိုင်ပါအဲ့တော့သူကညီချင်းနဲ့ပတ်သက်ပြီးတော့ကလန်တလန်းကိုတိုးလိုက်တာပဲလို့ကျွန်တော်ထင်တယ်။တနည်းပြောရရင်အဖွဲ့နဲ့မြန်မာတပ်မတော်ဟာဒီရဟန်းကြီးနဲ့ပတ်သက်လို့ပထမဆုံးညီချင်းရဲ့ရှင်းလန်းကိုပြန်သူဆန့်လိုက်ကြတယ်လို့ကျွန်တော်မြင်တယ်။
ကိုရဲမျိုးဟင်းကလည်းအစိုးရပါတီဘက်ကကြောင်းလဲမှုမှာဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းအသက်ရလာတာမို့တမိုင်းမွေဖြစ်အမျိုးသားပြန်လဲတင့်မြတ်ရေးကိုထားကျင်ခဲ့ပုံရတယ်လို့ဆိုပါတယ်။ဒီနေရာမှာအစိုးရပါတီရဲ့ကြောင်းလဲမှုကန့်လန့်လာတာပေါ့ဖြစ်တင်တာကိုလည်းမောပြင်းနေလွတ်တော်ဒီဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးက
တူးချင်းကျွန်တော်အမြင်အရာပြောရင်တော့ ဒီတစ်ပုဗ္ဗဟိုအသေးစိတ်ဆန်တဲ့ဒီဆွေးနွေးညှိနှိုင်းမှုကိုတော့အခြားကြဖို့တော့လိုတယ်အခြေလိုက်ညှိနှိုင်းမှုကတော့ယူကိုယူရမယ်လို့ကျွန်တော်မြင်နေတယ်ပေါ့နော်အပြင်းရင်လည်းအပေးယူချော့တဲ့တော့မဖြစ်မနေရှိဖို့တော့လိုတယ်လို့ကျွန်တော်မြင်တယ
်ဒေါက်တာအောင်နိုင်ဦးကပဲ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကံလန်းတယ်လို့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုအတွက်ဦးတည်ချက်တူရင်ပါတီမတူပေမဲ့ပေါင်းလုံနိုင်တာကသူနဲ့ NLD ဖွဲ့ဝင်မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကသက်သေပြပြီးလို့ဆိုပါတယ်။ဒီနေရာမှာကိုရဲကျိုးဟင်းကလည်း NLD အနေနဲ့အခုလိုအစိုးရတွင်မှာပြည်တော်စုအစ်စ်မာရောပြည်နယ်အစ်စ်မာပါပူးပေါင်းဆောင်ရွက်နိုင်တာတွေကိုပါချပြပြီးပြင်းစင်ယူချင်းရောက်လာတဲ့ကာကွယ်ဦးစီးချုပ်အတွက်တောင်းလုံခြုံရေးဆိုင်ရာအတိုင်းအမြံပုဂ္ဂိုလ်ယာတုမျိုးဖန်တီးပြီးအမျိုးသားပြန်လည်တင့်တယ်ရေကိုပူးပေါင်းဆောင်ရွက်တင်တယ်လို့အကြံပြုလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမြတ်ပါ
ထိုင်းနိုင်ငံမှာအပြင်းကြပြီးလူရဲစစ်နေတဲ့မြန်မာနိုင်ငံသားအများစုအပါအဝင်လူ100လောက်ကိုမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းအနှံ့လိုက်တဲ့အကြောင်းပြောပြပါမယ်။လူရဲစစ်နေကြတဲ့မြန်မာနိုင်ငံသားအပြင်းသား150ဒီပါအပါအဝင်လူ100လောက်ကိုထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်ကတနင်္လာရီတိုင်းကော့တောင်းမြို့မှာရှိတဲ့မြန်မာအာဏာပိုင်နေထိုင်ကိုနိုဝင်ဘာလ12ရက်နေ့ကပဲလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။လူမြောက်လာတဲ့အပြင်းသားတွေအပြင်ကိုဗစ်ကရောဂါကာလထိုင်းနိုင်ငံမှာပိတ်မိနေသူတချို့ကိုပါပြန်လည်လွှဲပြောင်းပေးခဲ့တာဆိုပြီးကော့တောင်းမြို့ကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးတာဝန်ခံဦးမိုးဝေကပြောပါတယ်
။14ပြည်နယ်မှာရှိတဲ့လူရေးစေတဲ့ကျင်းသားဝန်တော်ဂျာဂါ125ဦး၊မြို့သမီး22ဦး၊စုစုပေါင်း146ဦး။ဒီထဲမှာကျွန်တော်တို့လူနာကျမကြီးမကောင်းတော့ကျမကြီးဆိုတာဆောင်းနဲ့အသေးနဲ့မကောင်းတဲ့ယောက်ျားလေးတယောက်ပါတယ်၊မြို့သမီးတယောက်ပါတယ်။ကိုဝန်ဆောင်က3ယောက်အလုံးပေါင်းတောင်းတင်ထားတာတော့ဒီနေဆက်မှာပြိမိနေရယူသွားတဲ့လူတွေပေါ့လေပြိမိနေတဲ့လူကတော့အလုံးမျိုးသား14ယောက်မျိုးသမီး28ယောက်ကလေးယောက်ျားလေး9ယောက်မိန်းကလေး3ယောက်စုစုပေါင်း53ယောက်အဲ့ဒါအပြင်းလူပေါ့ရယူပြိမိနေတဲ့လူ
မြန်မာနိုင်ငံမှာကိုဗစ်ကရောဂါတကြော့ပြန်ကူးစက်မှုတွေတိုးလာရကထိုင်းနိုင်ငံကအတော်အလာအဝင်ထွက်တွေကန့်သက်ထားတဲ့နေဆက်ဒေတာတစ်ခုဖြစ်တဲ့ရနောင်းကော့တောင်းကနေပြန်ပို့ပေးခဲ့တာလည်းဖြစ်ပါတယ်
အခုကျွန်တော်တို့6လပိုင်းကလေး6လပိုင်း29ရက်နေ့ကနောက်ဆုံးကြိမ်ပဲ6လပိုင်း29ရက်နေ့နောက်ဆုံးကြိမ်မှာအခု10လပိုင်းတနလုံးဟိုမဖြစ်ဘူးဘာမှမပလန်ရောက်လဲကိုပိတ်တာအခုပြီးလို့ရှိသလိုကျွန်တော်တို့စစ်တွေမင်းများတဲ့ချိန်မှာတို့ဒီဟိုမေးပြီးပြီးမှပဲဒီစီစဉ်လေးပြန်စားမှာ
ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလို့သမားပညာပေးရေးစင်တာကတော့နေရက်ပြန်မြန်မာတွေကိုကျန်းမာရေးအသိပညာပေးပြီးကိုဗစ်ကပ်ရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့အသုံးဆောင်တွေကိုလည်းပေးဝေခဲ့တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ3800ကျော်ရှိခဲ့ပြီးတဲ့နောက်ရောဂါကူးစက်မှုတွေကျဆင်းလာရတာကနေကန့်သတ်မှုတွေလျှော့ပေါက်ပေးထားပေမဲ့အင်းနီနာချင်းမြန်မာနိုင်ငံမှာရောဂါကူးစက်မှုတွေတိုးလာနေတာကြောင့်နေဆက်ပြည်မှာအဝင်ထွက်နဲ့သွားလာလှုပ်ရှားမှုတွေကိုဆက်လက်ကန့်သတ်ထားဆဲဖြစ်ပါရဲ့ရှင်။ဒီမှာမအေးရေးမှာထိုင်းမြန်မာနေဆက်ကနေတရင်ပြေးပို့နေတာပါ
။မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားမဝင်လာရောက်တဲ့အလုပ်သမားတွေကိုအလုပ်ရှင်တွေကအလုပ်ပြန်ခတ်နိုင်မဲ့အစီအစဉ်ကိုမလေးရှားအစိုးရကကြီးညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါမလေးရှားမှာတရားမဝင်နေထိုင်နေကြတဲ့အလုပ်သမားတွေကိုလုပ်ငန်းဝင်တွေမှတရားဝင်အလုပ်ပြန်ခတ်နိုင်ဖို့ဆုံးဖြတ်ထားကြောင်းမလေးရှားပြည်ထရေးဝန်ကြီးဟမ်ဆာဘင်ဆန်နူဒင်ကနိုဝင်ဘာ12ရက်မှာကြေညာလိုက်တာပါအစီအစဉ်နဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတိုင်ယုံနေနဲ့ဘယ်လိုချိတ်ဆက်ဆောင်ရွက်ရမယ်ဆိုတဲ့အသေးစိတ်ကိုတော့မလေးရှားအစိုးရကနောက်ထပ်ကြေညာဖို့ရှိကြောင်းမြန်မာတိုင်ယုံအလုပ်သမားတိုင်ယာရှိဦးအောင်စုံမင်းက VOA ကိုပြောပါတယ
်တရားမဝင်အလုပ်သမားကိုသူကနီးလန်းနှစ်ခုနဲ့အစီအပြောင်းလုပ်ပေးမဲ့တဘောပေါ့နော်ပထမနီးလန်းကတော့ဒီနိုင်ငံမှာရှိနေတဲ့အဲ့လိုစောက်လို့ရေးစိုက်ပျိုးရေးအဂရီကတ်ချာပါညာပေါ့နော်အဲ့လိုနေရာတွေကိုသူတို့ကပါမစ်ချပေးမယ်နောက်တစ်ခုကကြတော့ပြန်ကျင်းလဲသူကဟိုဟာပြန်ပို့ရအတွက်သူက program တစ်ခုလုပ်ပေးမယ်ဆိုပြီးတော့သူတို့ဂျင်းဆွေးနွေးထားတာပေါ့နော် human resource ရဲ့အဲ့ဒီ immigration ရဲ့သူတို့အဲ့ဒီပြည်ထဲချင်းပြည်ထဲရဲ့အဲ့ဒီသူတို့ဆွေးနွေးပြီးတော့ပြန်ပို့မဲ့အစီအစဉ်ရှိတယ်ဆိုတော့သတင်းထုတ်ပြန်တာပေါ့နော်
မလေးရှားအစိုးရရဲ့အခုကြေညာချက်မှာအလုပ်လုပ်ခွင့်တက်တန်းကျော်နေတဲ့သူတွေကိုလည်းတပ်သိခံလက်မှတ်ပြန်လျှောက်ခွင့်ရမယ်ဆိုတာကိုလည်းထည့်သွင်းပြောသွားပါတယ်။မလေးရှားနိုင်ငံကအင်ဂျီချင်းအင်ဒိုနီးရှားနိုင်ငံလောက်ကိုဗစ်ရောဂါစိုးစိုးရွားရွားမဖြစ်ခဲ့ပေမယ့်ကပ်ရောဂါကြောင့်ဖြစ်လာတဲ့နောက်ဆက်တွဲစီးပွားရေးထိခိုက်ချက်တက်ရောက်မှုကိုခံစားနေရကြောင်းလည်းသတင်းတွေမှာရေးသားထားပါတယ်။ဒါကြောင့်လည်းအခုလိုအစီအစဉ်တွေလှုပ်လာတာဖြစ်နိုင်ကြောင်းဦးအောင်စုံမင်းကစက်ပြောပါတယ
်။သူတို့ရဲ့နိုင်ငံရဲ့စီးပွားရေးကတော့ဒေတာပေါက်ကျနေတဲ့သဘောမျိုးမှာရှိတယ်။အဲ့လိုဟာကိုပြန်ပြီးတော့ recover လုပ်ချင်တာလည်းပါနိုင်တယ်နောက်တစ်ခုကအထောက်ထားမဲ့တွေကိုအဲ့လိုပြန်ပြီးတော့ရှင်းပြနေတာလည်းပါလိမ့်မယ်ပေါ့နော်သူအဖာတွေကအထောက်ထားမဲ့တွေကသူတို့ quantum လုပ်လို့မရတာလို့ဘာလို့ပေါ့နော်နောက်တစ်ခုကဟိုတရားဝင်စီကူတာလို့မရတော့ဟို
အတွင်းထဲမှာကြိတ်ပြီးတော့အဲ့လိုဖြစ်တာလို့ဘာလို့အဲ့လိုဟာမျိုးတွေအကြောင်းပြချက်ကတော့အမျိုးမျိုးဟိုအရှုလင်းကားကူတော့ရှိတာပေါ့နော်မလေးရှားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာလူသားကနှစ်သိန်းခွဲဝန်းကျင်ရှိပြီးစာရင်းမရောက်တဲ့တရားဝင်အလုပ်သမားကလည်းတိုင်းတဲ့ချီရှိနိုင်တယ်လို့ခန့်မှန်းထားတာလည်းရှိပါတယ်မြန်မာတိုင်းဝန်းမှာလည်းဒီကိစ္စကိုနားဆွနေပြီးမလေးရှားအစိုးရရဲ့တရားမဝင်အလုပ ကျွန်တော်တရင်မှာတင်ထားတယ်ချော့ပေါ်လိုက်တဲ့ဘောရရှိတယ်ဒီကြောပြကိုပြရောကကုစားနှုံပြန်တက်လာလို့မလေးရှားနိုင်ငံရဲ့မြို့အများစုမှာအသွားအလာကန့်တတ်ထားတဲ့ဖြစ်ပါတယ်ဒီကရောကအချိန်ကြီးအကြောင်းပြပကလုံသမားတွေကိုချက်ပြီးဝင်ဝင်မပြူသေးပါဘူးဒါကြောင့်လက်ရှိပါမစ်တက်တန်းကုမ္ပဏီရဲ့နိုင်ငံရင်းကမြန်မာအပါအဝင်ပြပလုံသားတွေကိုလျှော့ပေါ့ပေးမဲ့အစီအစဉ်တွေစဉ်းစားလာနေရတယ်ဖြစ်ပါ
တို့ရချင်အောင်ညီမနိုင်ငံမှာစစ်တပ်ကအနာပြန်လဲရယူထိုင်ကြလားဆိုရက်သုံးသက်တဲ့ဘက်ကကမ္ဘာမီဒီယာတွေကထုတ်လို့ပြောပြပါသေး။မူရင်းအပေါ်မူရင်းသုံးနှုတ်ပိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါ။ဒေါန်ဆန်းစုကြည်ရဲ့ကြီးမားတဲ့အောင်ပွဲအပြီးစစ်တပ်ကပြန်လဲထိန်းချုပ်လာမလားဆိုရက်ခေါင်းစဉ်နဲ့ဩစတြေးလျပညာရှင်ဦးဖြစ်ကြတဲ့အဒမ်ဆင်ဆန်နဲ့နီကလပ်စ်ဖာရလီတို့ရဲ့သုံးသက်ချက်ဖြစ်ပါတယ်။ဒီကောက်ပွဲကျင်းပပြီးသုံးရက်ကြာမှာ NLD ဟာအောင်ပွဲခံနေပါပြီ။ဒီအောင်ပွဲဟာရိုဟင်ဂျာပြည်နယ်နဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပေါ်နိုင်ငံတကာကြေကြေပြင်းပြင်းထန်ထန်ဝေဖန်နေကြတာကိုသတင်းချီတဲ့သူ့ကိုထောက်ခံသူမက်ဆန္ဒရှင်တွေကဒီမဆိုင်ညင်းပယ်လိုက်တယ်ဆိုတာပြသရလဲရောက်တယ်လို့လည်းဆိုပါတယ်။ညင်းရဲ့အတွက်အခက်အခဲရှိနေတဲ့ဒေသတို့မှာဒီကောက်ပွဲပြချက်ခဲ့တာရိုဟင်ဂျာမွတ်စလင်တွေမဲပေးခွင့်မရတာတွေကြောင့် HRW လို့လူခွင့်အဖွဲ့တွေကတော့ဒါတွေဟာဒီကောက်ပွဲရဲ့အခြေခံအနေချက်ဖြစ်တယ်လို့ထောက်ပြနေကြပါတယ်စစ်တပ်အနေနဲ့ကတော့သူကြောတော့နောက်ခံပြထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရှုံးနေတဲ့ဒီရလက်ကိုတိတ်မပတ်တပါနဲ့တော့လက်ခံလိုက်မယ်လို့ဆိုထားပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းမှာစစ်တပ်နဲ့ NLD ရဲ့ဆက်ဆံရေးကိုကြည့်မယ်ဆိုရင်ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံချင်းရေးစစ်တပ်ကလုပ်တဲ့ကိစ္စမှာတော့မှ NLD ဆိုရဟာစစ်တပ်နဲ့စဉ်စဉ်မြဲမြဲဆီခဲ့တယ်လို့သူကထောက်ပြထားပါတယ်။ဒါပေမဲ့ရွေးကောက်ပွဲနီးကပ်လာတဲ့အခါမှာတော့စစ်တပ်အကြီးအကဲကပြည်ထောင်စုရွေးကောက်ပွဲကမရှင်ရဲ့လုပ်ရည်နဲ့ပတ်သက်ပြီး NLD အစိုးရကိုဝေဖန်ခဲ့ပါတယ်တဲ့။ရှိကိုဆက်ကြည့်မယ်ဆိုရင်ရညာရီဘော်စစ်တပ်ရဲ့ကျူးလွန်တဲ့ပြစ်မှုတွေကိုဒေါန်ဆန်းစုကြည်ကအကာအကွယ်ပေးခဲ့တာဟာလက်ခံနိုင်ွယ်မရှိပေမဲ့နိုင်ငံတကာအစိုးရတွေအဖို့ကတော့အစ်စ်ပြန်ပြက်လာမဲ့ဒီ NLD အစိုးရကိုဆက်လက်ထောက်ခံသွားရမှာလွယ်ပြီးတခြားရွေးစရာနီလန်လက်ပါလှတယ်လို့လည်းဆိုထားပါတယ်။တကယ်လို့သာအရသာဥဆောင်တဲ့အစိုးရလက်ထက်ကအာဏာကိုစစ်တပ်ကပြန်လည်ရယူလာမယ်ဆိုရင်တော့ဒါဟာမြန်မာနိုင်ငံဒီမိုကရေစီရဲ့စီးပွားရေးသာသာကြီးနောက်ပြန်ဆော့ကျသွားတာပဲဖြစ်ပါလိမ့်မယ်တဲ့။အစ်မငါနဲ့ကလာအချင်းတွေကိုကြည့်ပြီးတော့စစ်တပ်ဟာပြန်လဲထိန်းချုပ်လာနိုင်တဲ့အလားအလာမရှိဘူးလို့ပြောရင်ရနိုင်ပေမဲ့မကြသေးမီကဖြစ်ရတွေကိုကြည့်မယ်ဆိုရင်စစ်တပ်ဒီမြန်မာနိုင်ငံရေးမှာအထက်အချာနေရာကိုဝင်ယူဖို့အတွက်အကြောင်းပြချက်တစ်ခုခုတော့အမြဲတမ်းရှာဖွေတွေ့ရှိနိုင်တယ်လို့ဆိုထားပါတယ်။ဆိုတော့ဆုံဆုံထွေးထွေးပဋိပက္ခတွေစစ်မှာဖြစ်မလာရအောင်ဆောင်ရွက်ဖို့အတွက်ရွေးကောက်ပွဲအနိုင်ရထားတဲ့အစိုးရဟာဖွံ့ဖြိုးရေးနဲ့လူမှုလုံခြုံရေးကိုကြဲကြဲပြန့်ပြန့်အလေးထားပြီးအများဆုံးလှုပ်ဆောင်ဖို့လိုအပ်ပါတယ်တဲ့။ဒါပြင်ဒီရွေးကောက်ပွဲရလဟာနှိရှေလာများဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုငင်းငင်းရအောင်ဖြည့်ရှင်းနိုင်တဲ့အခွင့်အမ်းတရားလည်းဖြစ်တယ်လို့ညီသာထားပါခင်ဗျာ။အစီအစဉ်ကို screw.in မှာဖတ်ရှုနိုင်ပါတယ်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးခန္ဓာကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။အမေရိကန်သမ္မတအသစ်ဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်နဲ့အတူလာမယ့်၄နှစ်သက်တမ်းဒုသမ္မတတာဝန်ထမ်းဆောင်မဲ့ကမလာဟဲရစ်ဆာဆိုရင်နှစ်ပေါင်း200ကျော်အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမယ်သူပါ။ဒါပြင်ရွှေပြောင်းမိပါနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတယောက်တန်းပြည်ရဲ့ဒုတိယအမြင့်ဆုံးတာဝန်ကိုထမ်းဆောင်มาလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတိုင်းမှာဒါကဘယ်လောက်ထိထူးခြားပါလဲ အမေရိကန်ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာဖို့တည်ကြတဲ့လောက်ရှိနေတဲ့ကမလာဟဲရစ်အကြောင်းကိုတော့ဒီပြည်ထောင်အမျိုးသမီးကဏ္ဍမှာစစ်စစ်တင်ဆက်ထားပါရစေ။အမေရိကန်ပြည်အောင်စုမှာသမ္မတရွေးကောက်ပွဲနောက်ဆုံးမေးရလတ်တွေကိုတရားဝင်ချုပ်ပြန်မကျင်ညာရသေးပေမဲ့လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကအမေရဖို့တည်ကြတဲ့၆ခံမဲ့အရေးအတွက်ရထားပြီးပြီဖြစ်တယ်လို့မစ္စတာဘိုင်ဒန်ကိုယ်တိုင်ကလည်းနိုဝင်ဘာလ9ရက်နေ့ညကအမေရမိန့်ခွန်းပြောကြားခဲ့ပါတယ်။သူနဲ့အတူဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့ရှိနေတဲ့ကမလာဟဲရစ်ကတော့အမေရိကန်ပြည်ထောင်စုသမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမဲ့သူပါ။ဒါအမေရိကန်သမိုင်းအတွက်ထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုပါပဲလို့ဟောဝိုင်းအခြေစိုက် Asia Pacific Center for Security Studiesသူတို့ရဲ့ဘာသာရေးဆိုင်ရာအာရှပစိဖိတ်စင်တာကပေါမောက်ခဒေါ်မီနီဝင်းဘတ်ကအခုလိုပြောပါတယ်
။ဒီဥစ္စာသမီးအားအရန်ထူးခြားတာပေါ့နော်။ဘာလို့လဲဆိုတော့ဒီဥစ္စာပထမဆုံးအမျိုးသမီးတယောက်ဒီအကြီးဆုံးပေါ့နော် highest office United States မှာပေါ့နော်။အဲ့ဒါအမျိုးသမီးဝင်နိုင်ရဲ့ဆိုတာအရန်ထူးခြားတာ။အဲ့နောက်ပြီးတော့လည်းတိုက်ဆိုင်ဆိုင်ပဲဒီနှစ်ကအမျိုးသမီးများရဲ့မဲပေးဖို့အခွင့်အရေးရခဲ့တာအနှစ်တရာပြည့်ပြည့်ပါပဲဆိုတော့အဲ့ဒီအမေရိကန်အမျိုးသမီးတွေကအနှစ်တရာကြော်ကြော်ဒီလိုမျိုးတိုက်တွန်းပြီးတော့ကြိုးစားလာတာအခုမှပထမဆုံးဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့เนาะအမြင့်ဆုံး office တစ်ခုကိုအမြင့်ဆုံး position ကိုရောက်လာတာပေါ့နော်ဆိုတော့အဲ့ဒီဥစ္စာအရန်ထူးခြားတယ်သူပို့ပြီးတော့ထူးတောင်ပို့ထူးခြားသွားတာဒီအမျိုးသမီးတစ်ခါကြတော့သူကအဖြူမဟုတ်တဲ့အမျိုးသမီးသူရဲ့အဖေအမေတွေက immigrant တွေတခြားနိုင်ငံကနေရွှေ့ပြောင်းလာတဲ့လူတွေဆိုတော့လေအဲ့ဒါပို့ပြီးတော့တောင်မှထူးခြားတာပေါ့နော
်နှစ်ပေါင်း100ကျော်ရှိလာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုသမိုင်းမှာအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးတရားရေးဆိုင်ရာအရာရှိတွေအများပြားရှိနေပေမဲ့လို့အုပ်ချုပ်ရေးပိုင်းမှာတော့အမြင့်ဆုံးနေရာဖြစ်တဲ့သမ္မတအေဘီရောမှာသမ္မတဒါမှမဟုတ်ဒုသမ္မတတာဝန်ထမ်းဆောင်မှုတဲ့အမျိုးသမီးဆိုတာတယောက်မှမရှိသေးပါဘူးVirginia Tatuga Barbara Perry ကအခုလိုပြောပါတယ
် Women is the Supreme Court. We have Nancy Pelosi as the Speaker of the House in Congress, but it never in the executive branch have
တရားရုံးချုပ်မှာအမျိုးသမီးတရားသူကြီးတွေရှိပါတယ် Congress လွတ်တော်မှာဆိုရင်လည်းအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ရှိပါတယ်ဒါပေမဲ့အုပ်ချုပ်ရေးကဏ္ဍမှာဒုသမ္မတအမျိုးသမီးဆိုတာကတော့ကျမတို့မှာမရှိသေးပါဘူးသမ္မတလည်းမရှိသေးပါဘူးအမျိုးသမီးဆိုတာအပြင်ပုံမကောင်းမွန်တဲ့ဘဝတစ်ခုရှာဖို့အတွက်တခြားနိုင်ငံတွေကရွှေ့ပြောင်းရောက်လာကြတဲ့မိဘနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတစ်ယောက်ပ
ါကမလာဟဲရစ်ဆီရဲ့မိခင်ဟာအိန္ဒိယနိုင်ငံကနေပြောင်းရွှေ့လာတဲ့သူဖြစ်ပြီးဖခင်ကတော့ဂျမေးကာနိုင်ငံကနေပြောင်းရွှေ့လာသူဖြစ်ပါတယ်ဒီလိုရွှေ့ပြောင်းမိဘနှစ်ပါးကနေကယ်လီဖိုးနီးယားပြည်နယ်အိုကလန်မြို့မှာသူ့ကိုမွေးဖွားခဲ့တာဖြစ်ပါတယ်သူ့ရဲ့ပထမဆုံးတက္ကသိုလ်ဘွဲ့ကိုတော့လူမျိုးချောင်းသူချောင်းသားတွေအများဆုံးတက်ရောက်တဲ့မြို့တော်ဝါရှင်တန်ကဟာဝဲတက္ကသိုလ်မှာရရှိခဲ့တာပါ။အဲဒီနောက်ကယ်လီဖိုးနီးယားတက္ကသိုလ်မှာဥပဒေဘွဲကိုထပ်ယူခဲ့ပြီး2004ခုနှစ်မှာတော့ဆန်ဖရန်စစ္စကိုမြို့မှာအစိုးရရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။2010ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်ရဲ့ပထမဆုံးလူမဲအမျိုးသမီးရှေ့နေချုပ်ဖြစ်လာခဲ့ပါတယ်။2016ခုနှစ်မှာတော့ဒီပြည်နယ်ရဲ့ကိုစားပြုအထက်လွှတ်တော်အမတ်အဖြစ်ရွေးချယ်တင်ရောက်ခံခဲ့ရပါတယ်။ကမလာဟဲရစ်ရဲ့အကြောင်းကတော့အမေရိကန်ပြည်ထောင်စုအကြောင်းကိုအကောင်းဆုံးဖော်ပြနိုင်တဲ့ဥပမာတစ်ခုပါပဲလို့ပေါမောက်ကဒေါ်မီမီဝင်းဘတ်ကပြောပါရယ်
။ကမလာဟဲရီစ်ရဲ့ story ရတဲ့ American story လို့ပြောလို့ရတာပေါ့နော်။သူ့ရဲ့မိဘတွေကတခြားနိုင်ငံတွေရွှေ့ပြောင်းပြီးတော့ United States ကိုလာတယ်။အဲသူ့အဖေက scholar ပေါ့နော် professor တယောက်ပေါမောက်ကတယောက်ဖြစ်တယ်။သူ့အမေကကြတော့ scientist ပိတ်သိပ်ပံပညာရှင်တယောက်နဲ့ United States ကိုလာတယ်။သူတို့ဒီမှာတွေ့ပြီးတော့အိမ်အောင်ကြပြီးတော့ဒီအမိနှစ်ယောက်ကိုရတယ်ပေါ့နော်ကမလာနဲ့သူရဲ့ညီမလေးတယောက်ရှိတယ်ဆိုတော့ကမလာဟဲရစ်ရဲ့ story ကတော့ American story ပဲဒါဘာလို့ဆိုအမေရိကကများသောအားဖြင့်နိုင်ငံတကာရွှေ့ပြောင်းပြီးတော့ဒီမှာလာပြီးတော့နေတဲ့လူတွေများတဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့နော်အဲနောက်တစ်ခုကကျတော့ကမလာဟဲရစ်ကိုနိုင်ကလည်းအရန်ထက်မြက်တဲ့စိတ်ခိုင်မာတဲ့အမျိုးသမီးတစ်ဦးဖြစ်ပါတယ
်အသက်56နှစ်အရွယ်ကမလာဟဲရစ်ဟာနောက်လာနောက်သားလူငယ်အမျိုးသမီးတွေအတွက်တော့လေးစားတူယူစရာအားစစရာရှေ့ဆောင်နမူနာတစ်ခုပါပဲလို့လဲကျော်မင်းမင်းဘက်ကပြောပါတယ
်အစနမူနာပေါ့နော်အဲ့လိုရှိတဲ့အခါကျတော့အမျိုးသမီးတွေကအော်ငါတို့လည်းဒီလိုဖြစ်နိုင်ပါလားငါတို့နဲ့မဆိုင်ဘူးဆိုတဲ့ဥစ္စာစိတ်တွေပျောက်ပျောက်သွားလိမ့်မယ် เนาะสู้ไอ้ยุคอ่ะยังเยจีเลยสู้တော့อันนี้โดยอเมริกามาทีนี้ก็တော့ตะเก้ก้าวญัดต่อปอเนาะก้าวญัดเจทูจาได้นอกพี่แล้วตะไม้ဝင်နိုင်เนี่ยไอ้นี่ပါပဲမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်လည်းဒီဥစ္စာစန္ဒမူတာအရန်ကောင်းတဲ့စန္ဒမူတာပေါ့နော်ဆိုတော့အန်တီတို့ကတော့ဝမ်းသာအားရပေါ့နော်ဘာ celebrate လုပ်နေကြတယ
်ဒီနေ့ဟာတိုက်တိုက်ဆိုင်ဆိုင်နဲ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရတာနှစ်တရာပြည့်တဲ့နှစ်ဖြစ်ပါတယ်ဒါကြောင့်နိုဝင်ဘာလ9ရက်နေ့ကမင်းကုံပြောကြားတဲ့အချိန်မှာကမလာဟဲရစ်ကတချိန်ကအမျိုးသမီးခွင့်ရလှူရှားသူတွေရွရွချွချွတိုက်ပွဲဝင်ခဲ့လို့ပုံမကောင်းမှုနဲ့အနာဂတ်တစ်ခုကိုပြည်သူတွေရဲ့စွမ်းအားနဲ့တည်ဆောက်နိုင်ခဲ့တာဖြစ်ပါတယ်လို့အလေးနဲ့ထားပြောဆိုသွားခဲ့ပါတယ
် Their determination and the strength of their vision to see what can be unburdened
အခုလူဒီနေရာကိုသူရောက်လာတာဟာတချိန်ကအမျိုးသမီးတွေရဲ့ရုန်းကန်လှူရှားမှုသူတို့ရဲ့စိတ်သက်ခိုင်မာမှုနဲ့အမြင်ကျယ်မှုတွေကြောင့်သာဖြစ်ပြီးဒီအမျိုးသမီးတွေကပခုံးထမ်းတင်ပေးခဲ့လို့သာသူကုလိုချင်းနေမျိုးကိုရောက်လာတာပါလို့တလပွဲပြည်နယ်ဝယ်မင်တန်မြို့မှာကျင်းပတဲ့အောင်ပွဲခံမိကုံမှာပြောသွားခဲ့တာပါအမျိုးသမီးတွေကုလိုခေါင်းဆောင်မှုနေရာကိုရဖို့အတွက်ကတော့နှစ်ပေါင်းများစွာပေးဆက်ရုန်းကန်ခဲ့ကြတာဖြစ်တယ်လို့ပေါမောက်ကဒေါ်မီမီဝင်းဘတ်ကပြောပါတယ
် The American အမျိုးသမီးတွေဒီမဲပေးခွင့်ရတာကအနှစ်တရာအဲ့ဒီမဖြစ်ခင်မှာဒီမဲပေးနိုင်ခွင့်အခွင့်အရေးရအောင်အတွက်ကိုဒီအမျိုးသမီးတွေလောက်လာတာ85နှစ်သူတို့အဲ့လိုမျိုးဇွဲရှိပြီးတော့တိုက်လာတော့မှ1919မှာပထမဆုံးသူတို့မဲပေးနိုင်မှုအတွက်ကိုသူတို့လောကိုတင်လို့ရပြရတယ်အဲ့ဒီအချိန်မှာ1920မှာစပြီးတော့သူတို့ဒီဥစ္စာမဲပေးပိုင်ခွင့်ရရှိလာတာကမလာဟဲရစ် Vice President ဖြစ်သွားနိုင်တဲ့ဥစ္စာကသူတို့လှုပ်ထားပေးလို့เนาะအနှစ်တရာလောက်တုန်းကအနှစ်185အနှစ်တုန်းတော့သူတို့လှုပ်ထားပေးလို့
တချိန်လုံးကတော့မျိုးသမီးတွေဟာအခုလိုနိုင်ငံရဲ့အမြင့်ဆုံးနေရာမပြောနဲ့မဲသေးခွင့်တောင်တန်းလို့ရခဲ့ကြတာမဟုတ်ပါဘူး။ဒီကနေ့တိုးတက်တဲ့ဒီမိုကရေစီနိုင်ငံကြီးဖြစ်ဖို့ဆိုတာမှာအမေရိကန်ပြည်ထောင်စုကလည်းအစစ်စစ်တိုးတက်မှုတွေရအောင်ဖြတ်သန်းခဲ့ရတာဖြစ်ပြီးအခုထိလည်းပုံမကောင်းမှုအောင်ကြိုးပမ်းနေရဆဲပါပဲလို့တော်မီမီဝင်းဘတ်ကပြောပါတယ်
။ American democracy ကအလုံး perfect မဟုတ်ဘူး။အဲ့ဒီဥစ္စာကအမြဲတမ်းနေတိုင်းပြည်သူလူထုကစူးစမ်းပြီးတော့အဲ့ဒီဥစ္စာရအောင်လှမ်းနေရတယ်အဲ့ဒီဥစ္စာဘယ်တော့မှပြီးမှာမဟုတ်ဘူး democracy က process it's a process เนาะအဲ့လိုdeadline နဲ့သွားရင်လည်းပိုးပြီးတော့ကောင်းလာမယ်ဒါပေမဲ့လည်းဆောင်းရလည်းအများအပြောင်းနေတယ်เนาะပိုမိုကောင်းလာတော့တနေ့နဲ့တနေ့ပိုမိုကောင်းလာတော့တစ်ဆက်နဲ့တစ်ဆက်ပေါ့เนาะ generation တစ်ခုနဲ့ generation တစ်ခုပိုပြီးတော့ကောင်းလာအောင်လုပ်ဖို့လိုအပ်တယ်အဲ့ကြောင့်မလို့လေသူတို့ပြောသွားတာ American တွေတူတူကလာပြီးတော့လုပ်လိုက်လို့ democracy ဆိုတာရဲ့ဒီမှာလူနေနေတာမဟုတ်ဘူးတဲ့လူတွေတည်ဆောက်တဲ့ဥစ္စာအဲ့ဒီကလူတွေပါဝင်တော့မှဒီဒီမိုကရေစီဆိုတဲ့ဥစ္စာကတဲ့ခိုင်ခိုင်မာမာဖြစ်တာတဲ့ဒီရဲ့
လူပြူမျိုးသားတွေကြီးဆိုတဲ့ဝါရှင်တန်နိုင်ငံကြီးမှာလူမင်းနဲ့တောင်အာရှຫນွေဘွားအမျိုးသမီးတယောက်အမြင့်ဆုံးအုပ်ချုပ်ရေးရာထူးနေရာတစ်ခုကိုရောက်လာတာကတော့တကယ့်ကိုထူးခြားတဲ့တမိုင်းမတိုင်တစ်ခုဖြစ်နေတာပါဒီတမိုင်းမတိုင်ကိုသူနဲ့စတာဆိုပေမဲ့သူနဲ့မဆုံးစေရပါဘူးလို့ကမလာဟဲရစ်ကပြောပါတယ်
Woman in this office, I will not be the last.
သူက American သူကမလားအဖြစ်ပထမဆုံးတာဝန်ထမ်းဆောင်ဝင်ရသူတာဖြစ်မယ်။နောက်ဆုံးဆိုတာတော့ဖြစ်မှာမဟုတ်ပါဘူးလို့ Kamala Harris ကပြောသွားတာပါ။ဒါအပြင်ဒီကနေ့ဒီအောင်ပွဲအခြေအနေကိုစောင့်ကြည့်နေကြတဲ့ main clinic တွေအားလုံးဒီတိုင်းမြင်လာဒီလိုဖြစ်နိုင်တယ်ဆိုတာကိုမြင်တွေ့ခဲ့ကြရပါပြီ။ရည်ရွယ်ချက်အပြည့်ထားပြီးတော့ခိုင်မာတဲ့ယုံကြည်ချက်နဲ့သာကြိုးစားအားထုတ်ကြပါပေသူမအချင်းမထားတဲ့နေရာတစ်ခုကိုရလာပါလိမ့်မယ်လို့လည်းကမလာဟဲရစ်ကနောင်လာနောက်သားမျိုးဆက်တွေကိုအားပေးစကားပြောကြားသွားခဲ့ပါတယ်။သူပြောသလိုပါပဲ။ပေသူမဆိုစူးစမ်းအထောက်မယ်ဆိုရင်တော့စူးစမ်းမှုရဲ့အကျိုးရလဒ်ကိုခံစားကြရစနေပါ။ဒါကြောင့်ခိုင်မာတဲ့ယုံကြည်ချက်ထားပြီးကိုယ့်ရဲ့ရည်မှန်းချက်ပန်းနိုင်အောင်ရှောက်လန်းနိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ဒီမှာရှင်ပြေးပေးပါရှင်။
ဘုရားပတ်သက်ကဆုံးလင်အမေရိကန်တခွင်အစီအစဉ်မှာဟိုအရင်ခေတ်ကအမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့နာမည်ရေးထိုးထားတဲ့နယူးယောက်အဲလစ်ကျွန်းကအထိမ်းအမှတ်နေရာကွန်ဂရက်စ်လွှတ်တော်စာကြည့်တဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရစေခင်ဗျာ
မ
ငယ်နဲ့ရာဇဝင်တင်တဲ့လောက်ကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ကျွန်းမှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖြတ်သန်းခဲ့ရတာပါအခုခါမှာတော့အဲလိုဝင်ရောက်သူတွေရဲ့နာမည်တွေကိုတမလီပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီကျွန်းပေါ်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါLiberty John and Alice John Foundation, Usao Nunjayemu, Steve Brigandi ga.
Everybody wants to be honored. They want to be remembered.
Alunga matan tha bi dritiya kong ju ya lu la ja ba le. America wo thuru sat tin win yaw la jin ne patat bi matiya shi se yin ya la jaw tat nan la ku lu season pay tha la ba.
တမန်ကြီးပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ1989ခုနှစ်အဲလစ်ဂျွန်းကိုပြင်ဆင်မွမ်းမံရမှာတမန်ကြီးပြားပေါင်း850လောက်မှာရွှေပြောင်းဝင်ရောက်သူ938000နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်တကယ်လို့ဟိုးအရင်ရွှေပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်အဖိုးဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရင်ဂျူဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖြတ်သန်းခဲ့ရတဲ့ဟိုရုံးကရှူတောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်
If I was a first or second generation, I would feel like
ကျမသာဒီမှာလာအခြေချတဲ့ပထမဒါမှမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ်ကိုစိုးရိမ်စရာတွေတွေ့ကြုံရမှာပါအဲ့ဒီအချိန်ကအာဏာရေးအခက်အခဲတွေအနှိမ်ခံရမှုတွေဒီကိုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထိမိသားစုတွေများလာခဲ့ကြပါတယ
်အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice Jones ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါတယ်ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
La mairie go sinit deja akhu lo su saung tha da yan kaung ma de. Ko be mi ta su ga sin tet la le so ra di ma bian sha twe nai ma de.
Di tamni ya ri bo ma atama lo a pe si khain tu ri ye number ri go le ye thu tha da wa. Brigandi ga
we tell the story of slaves and their arrival.
Tu nai na tu lo blu yauk la de le so ra le ma tan tin da ba de.တကယ်ကိုဝမ်းနဲ့ဝယ်တာချင်းနေပါဒါပေမဲ့လည်းအခုခါမှာတော့ဒါတွေကအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ
်တမ်မနီရွာတွေပေါ်မှာဌာနေတိုင်းရင်းသားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာနာဇူအစ္စလာမ်ဟာတရားဟောဆရာတယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကျောင်းအောင်လည်းဖြစ်ပါတယ်ဒါပေမဲ့သူဟာရက်ကွက်ကင်းလုံခြုံရေးအမှတ်တရစိတ်နဲ့တတ်ထားတဲ့ကာဒစီမောင်းပြီးတော့ရက်ကွက်ကိုလိုက်လံဆက်ဆင်းလို့ရှိပါတယ
် Say if someone just an immigrant came
အရနေငံတွေကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အခုညလိုနေရင်ကားမှာရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်းအာရေဗျဘာသာစကားနဲ့ရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတာကိုတွေ့ရပါတယ်အဲ့လိုရေးထားတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအခုညလိုရင်လာပြောနိုင်ပါလိမ့်မယ်
အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမှအကူအညီပေးပါရယ်အမာခံစေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလဲဘရိုကလင်းအရက်မှာရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာမဝစ်ဖတ်မာက
မွတ်စလင်တွေမှာလည်းဘာကြောင့်မရှိရမှာလဲဆိုပြီးအမြဲစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာညီချင်းမှုတွေအကြာပေါင်းစည်းမှုတည်းရပါအ
ာရှသားတွေရဲ့ကင်းလက်အဖွဲ့ကလည်းရေကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလက်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့ကြီးတွေပေါ်ပေါက်လာတာပါဈေးဆိုင်ပိုင်ရှင်တူဦးဖြစ်တဲ့တိုနီဂျန်းက
ဆိုတော့如果说没有种族歧视那是
ဘာဝကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်ဒီအဖွဲ့ကိုတည်ထောင်သူလူဝီလီယူစာ1990ခုနှစ်တွေတုန်းကတရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေပြောင်းချေချနေထိုင်လာသူပ
ါ從5年前我们开始跟进执法部门
လုံငယ်ငါနှစ်ဒီဖွဲ့စဖွဲ့ပြီးတဲ့နောက်ပိုင်းရဲဌာနနဲ့ရက်ကွက်ကနေပြီးလူလူကြာပို့ပြီးတော့နီနီကက်ကက်ဆက်ဆံလာကြပါတယ်အထူးသဖြင့်ရာဇဝတ်မှုကျူးလွန်သူတွေရဲ့ရံမှုတာကိုခံရတဲ့သူတွေနဲ့ပါရှစ်ပြောင်းချေချလာသူတွေအနေနဲ့ဘာမှစွန့်စရာမလိုဘဲနဲ့သူတို့ရဲ့နင်နာမှုတွေကိုပြောဆိုလာနိုင်တယ်လို့ရဲတပ်ဖွဲ့ကလည်းဒီဖွဲ့စည်းရဲ့အရေးပါမှုကိုအသိမှတ်ပြုလာပါတယ
်အခုခါမှာတော့ရက်ကွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါရခင်ဗျာ 1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်။ကွန်ဂရက်စ်စာကြည့်ရိုက်ကစာအုပ်တွေဟာများလွန်းတာကြောင့်ကောင်းအောင်ဖတ်ဖို့ဆိုရင်တဘောနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စ်စာကြည့်ရိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်ရိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရိုက်နဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရိုက်နဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပေါင်းများစွာပြတ်ပြတ်နိုင်ပါတယ်။ Mrs. Spafford ဆိုတဲ့စာကြည့်ရိုက်ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်ရိုက်ဇင်းညာလန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်။
But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမည်းလူကျင်တဲ့အစိမ်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
် Green ribbon means that it's in the
ခေကျိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပ
ါကွန်ဂရက်စာကြည့်လိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့ဆမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We have 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း 1,000 လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားရမလဲဗျာ။နေရာလွတ်အများရန်ရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ။
နေရာသိမ်းမရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်စ်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်နေပါလိမ့်ကျွန်မခင်ရတတ်ပါAmerican State Company Pfizer ကဂျာမနီက BioNTech နဲ့တွဲပြီးနိုင်ငံပေါင်း6နိုင်ငံမှာလူပေါင်း 4,000 ကျော်နဲ့ဆန်းသတ်နေတဲ့ COVID-19 ကာဝယ်ဆေးဟာရာဂိုင်းနှုန်း 90 ကျော်ထိရောက်မှုရှိတယ်လို့ November 9ရက်နေ့မှာကြေညာခဲ့ပါတယ်။ဒီကာဝယ်ဆေးရဲ့အလားအလာနဲ့ပတ်သက်ပြီးအနုဇီဝဗေဒပညာရှင်မတ်ခင်စာဝင်းပြည့်ရဲ့အမြင်ကိုကြည့်ရအောင်ပါ
။ကာဝယ်ဆေးကိုဖော်တဲ့ဟာမှာသူကလူနဲ့ဆန်းသတ်တဲ့ clinical trial အဆင့်သုံးပေါ့နော်နောက်ဆုံးဆင့်ကိုရောက်နေပြီအဲ့နောက်ဆုံးဆင့်ရောက်နေတဲ့ဟာမှာသူလူနဲ့ဆန်းတာက4,300ကျော်နဲ့ဆန်းတယ်ဒါဟိုကျမရောက်တဲ့ volunteer တွေနဲ့သူတို့ဆန်းတယ်90ရာခိုင်နှုန်းသောလူတွေကဒီ virus ကူးတဲ့ down သူတို့ခံနိုင်တယ်ဆိုတဲ့ဟာကိုပြတယ်နောက်ပြီးတော့အဲ့လို social လည်းမရှိတော့နေတယ်ဆိုတဲ့ဟာကိုသူတို့ပြပါတယ်ဒါကြောင့်သူတို့က result ကောင်းတယ်ဆိုပြီးတော့ကြီးညာခဲ့ပါတယ်ရှင
်ဒီလိုမျိုးအခြေအနေကောင်းနေတဲ့ဆေးတစ်ခုက FDA ပေါ့နော်ဒီအစိုးရအတိအမှတ်ပြုတဲ့အဆင့်ကိုဘယ်လိုအနေထားမျိုးရောက်မှသူတို့ရနိုင်မှာလဲ
ဟုတ်ကဲ့ပါဒီ Pfizer ထုတ်လို့ရစိတ်တော့ကြာသူတို့ကနှစ်ကြိမ်ထိုးရမယ် volunteer တွေထိုးပြရတဲ့လူတွေမှာသူကထိုးပြီးတော့28ရက်အထိကိုသူတို့ခုခံအားရနိုင်တယ်ဆိုတော့သူတို့သေချာပြောနိုင်တယ်ဒါပေမဲ့သူကဒါပထမအကြိမ်ထိုးတာပေါ့နော်အဲ့တော့ကာကွယ်ဆေးတစ်ခုကိုထိုးရဆိုတော့ dose ပြောင်းထိုးရတယ်ဆိုရင်ပထမအကြိမ်ထိုးမယ်ဒုတိယအကြိမ်ထိုးပြီးရင်ဘယ်လောက်ကြာကြာခံမလဲဆိုတဲ့ဟာရှိတယ်ပေါ့နော်အဲ့တော့ America ရဲ့ FDA ပြန်နေပြီးတော့ Emergency Use Authorization ဆိုတာ EUA ရဖို့အတွက်ကသူကနှစ်လခုခံအားခံနိုင်တယ်ဆိုတဲ့ဟာမျိုးပြနိုင်တယ်ဆိုရင်သူတို့ကဒါကို EUA ရနိုင်တယ်အဲ့တော့ဒီနှစ်လခုခံအားရနိုင်မရနိုင်ဆိုတဲ့ဒီ data တွေကိုကြားတော့ now normal တတိယပတ်ထဲမှာသူတို့ပြောနိုင်တယ်ပေါ့နော်
ဒါဆိုရင်မကြခင်မှာပဲရတော့မှာပေါ့နော
်ဟုတ်မကြခင်မှာပဲရတော့ဒီလိုသူတို့ EUA ရခဲ့မယ်ဆိုရင်ဒီနှစ်ကုန်လုံးသူက50 million ပေါ့နော် 50 million သူတို့ dose ထုတ်နိုင်မယ်လို့မျှော်မှန်းနေပေါ့နော် 2021 ထဲမှာဆိုလို့ရှိရင်သူတို့ 1.3 billion လောက်ကိုသူတို့ထုတ်နိုင်ဖို့မျှော်မှန်းထားတယ်လို့လည်းထည့်ပြောထားပါတယ်ရှင်ဟုတ်
ဒီဆေးရဲ့အလားအလာလေးနဲ့ပတ်သက်ပြီးတော့ဒီအမျိုးစီဝါပေရပညာရှင်တွေဒီလေ့လာသုံးသပ်တာနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါ
ကျမတို့ဒီအနုစီဝါ2000အနေကြီးမယ်ဆိုရင်ဒီဆေးတစ်ခုက จ้าๆคันနိုင်လေသူရဲ့ခုခံအာจ้าๆကိုပေးနိုင်လေလေပူကောင်းလေပဲပေါ့เนาะအခုလေးလာထားတဲ့လေးလာချက်တွေအကုန်တော်တော်များများသူတွေကနာလုံးနေတဲ့ဆေးတွေတော်တော်များများအကသူအတိချိန်တိုင်းတာတူနေတဲ့ဟာတို့တွေ့ရတော့ချိန်တိုင်းတာရှေးလေးပူကောင်းလေပဲပေါ့เนาะ ဘာလို့လဲဆိုတော့တကယ်လို့ဟိုကအခုရာသီတုပ်ခွေးဟာဆိုရင်တစ်နှစ်မှတစ်ခါထိုးရတယ်ဒါပေမဲ့နေ့တစ်ခါထိုးရတယ်ဆိုတော့သူ့ရဲ့ဒီခုခံအားခံတာဟာဒီရာသီတုပ်ခွေးရာသီတစ်ခုလုံးသူခံနိုင်ပြီတယ်ပေါ့เนาะအဲဒါက6လတန်းပြီရှိတယ်အဲ့တော့အခုလောလောဆယ်ကသူတို့နှစ်လောက်ခုခံအားသူတို့ရှိတယ်ဆိုတဲ့ဟာပြနိုင်ရင်အတေးရနေပေးပြီးတော့ pass လုပ်ပြီးမယ်ပေါ့เนาะဒါနှစ်လက
ကျွန်တော်နိုင်လေးပို့ကောင်းတယ်။အဲဆိုလို့ရှင်အခုဆေးဆန်းသက်တာအဲ့တော့အချိန်ကတော့ဆောက်အောင်ပါပေါ့နော်။အချိန်ကတော့ဆောက်အောင်ပါ။ဆောက်တာဒို့ဆိုတော့သူက2ချိန်ပေးရမယ်ဆိုတာဘယ်လိုပုံစံနဲ့ပေးရလဲနည်းနည်းပြောပြပေးပါ။ဟုတ်ပါ။အဲသူကပထမဆုံး
initial response ဆိုတဲ့ဟာရှင်။သူကဥပမာပြောရမယ်ဆိုလို့ရှင်ဘီဘုတ်ကောက်ွယ်စီထိုးတဲ့ဟာလေးကိုဥပမာပြောပါမယ်။ ကလေးတွေမှာသူဒီဘုတ်ကောက်ွယ်စီကိုကိုးစ်ခီအောင်လို့ထိုးရဆိုရင်3ခါခွဲထိုးရတယ်ပေါ့3ခါခွဲထိုးပြီးတော့အခါကျတော့ဘူစတာဆိုတာဟာနောက်ပိုင်းအသက်ကြီးမှာထိုးတာ3ခါအဲ့ဒီကော့စ်ပြည့်အောင်လို့ထိုးရတယ်ဆိုတာပထမအကြိမ်ထိုးတယ်နောက်လာလေးနည်းနည်းခြားတယ်ပြီးဒုတိယအကြိမ်ထပ်ထိုးတယ်နောက်ပြီးတတိယအကြိမ်ထိုးတယ်အခုဒီတုပ်ခွေးဆေးမှာဆိုရင်ကိုဗစ်ဗက်ဆင်းမှာဆိုလို့ရှိရင်
ခန္ဓာကိုယ်တွေကရမယ်ခုခံအားကဘလောက်ကြကြခံတယ်သူကဘာလို့ဆိုခန္ဓာကိုယ်ရဲ့ဒီသွေးဖြူမှုတွေကသူကဟိုပထမအချိန်နည်းနည်းထိုးတယ်ဒုတိယအချိန်ကျလို့ရှိရင်သူကနည်းနည်းမြင့်တဲ့ dose လေးနဲ့သူနည်းနည်းထပ်ထိုးမယ်ဆိုတဲ့ခါကျရင်သူကဟိုမှန်ညာကလေ့ကျင့်ပြီးသားဖြစ်သွားတာပေါ့နော်မှန်ညာလေ့ကျင့်ပြီးသားဖြစ်သွားတယ်အဲ့တော့ကြောင့်သူတို့တကယ်တမ်း covid တကယ်အဆင့်ဝင်ပြီ virus အဆင့်ဝင်ပြီဆိုတဲ့အချိန်တည်းသူကဓာတ်မခံရဘဲနဲ့ပြန်ပြီးတော့တုံ့ပြန်လိုက်တယ်ပေါ့အဲ့ဒါကိုသူကလေ့ကျင့်ပြီးသား
ဒီကာဝယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါကာဝယ်ဆေးထိုးတဲ့သဘောတရားကဘာလဲခန္ဓာကိုယ်ရဲ့ဟိုကာဝယ်ဆေးအနေနဲ့ဘာကိုထိုးသွင်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါကာဝယ်ဆေးဆိုတဲ့ဟာကတော့ကျွန်တော်တို့ဒီခုနကတော့ပြောတဲ့ဒီဘီပိုးကာဝယ်ဆေးကိုပဲပြန်ပြီးတော့ဥပမာအနေနဲ့ပြန်သုံးမယ်ဆိုရင် virus တစ်ခုမှသူ့ရဲ့ virus ကမှယောဂပေးနိုင်တဲ့ဓာတ်ရှိတယ်ယောဂမပေးနိုင်တဲ့ဓာတ်ရှိတယ်အဲ့တော့ယောဂပေးနိုင်တဲ့ဓာတ်အပိုင်းစလေးတစ်ခုကိုခိုးထဲကိုထည့်လိုက်တယ်ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့ခုခံအာဒီသွေးဖြူဦးတွေကသူကဒီ round လဲနေတယ်အဲ့ round လဲနေတဲ့သွေးဖြူဦးတွေကသူကဒီဓာတ်ကိုသူတွေ့နေတယ်ဒါက virus အပိုင်းစပဲဒါအပြင်ပယောဂပေါ့နော်သူကဒါကိုတိုက်ခိုက်တယ်သူတို့မှတိုက်တဲ့လူရှိတယ်နောက်ပြီးတော့မှတ်တမ်းယူတဲ့လူရှိတယ်မှတ်တမ်းယူတဲ့သွေးဖြူဦးကမှတ်တမ်းယူပြီးသွားရင်နောက်တစ်ချိန်တကယ်လို့များဒီလူက virus အဆင့်နဲ့ထိတွေ့ရတဲ့အချိန်မျိုး virus အဆင့်ဝင်လာပြီဆိုတဲ့အချိန်မျိုးမှာမှတ်တမ်းလိုက်ရနေတယ်သူက record ထဲမှာပြန်ရှာပြီးတော့ဒီအားမျိုးကငါတို့စီမှာဝင်ဘူးတယ်ငါတို့ဒီလိုပုံစံမျိုးနဲ့တိုက်မယ်ဆိုတဲ့ဟာအဲ့တော့ response ကပုံမြန်တယ်ပေါ့ဒါကကပဲဆေးရဲ့သဘောတရားပါအခုဒီ covid မှာဆိုလို့ရှိရင်တော့အခုဒီ Pfizer လုပ်တဲ့ဟာ virus ရဲ့ mRNA ကိုသုံးပြီးတော့ထည့်တဲ့ကာကွယ်ဆေးပေါ့နော် mRNA ဆိုတဲ့ဟာတော့သူ virus ရဲ့ဒီမျိုးဗီဇတွေကရောဂါဖြစ်စေတတ်ကိုထုတ်ပြီးတော့သွင်းလိုက်တယ်သွင်းလိုက်တဲ့ခါကျရင်ခန္ဓာကိုယ်ထဲကမှတ်တမ်းရဲ့စစ်ဖြူတွေကယူထားမယ်ယူထားပြီးရင်တကယ်အစ်စ်တွေ့ပြီဆိုတဲ့အချိန်ကျရင်သူတို့တုံ့ပြန်မယ်ပေါ့နော်အဲ့ဒါကာကွယ်ပေးတယ်လို့ပြောတာပါဟုတ
်လူတွေမှာ antigen မရှိဘူးပေးချင်အောင်ဘယ်လိုလုပ်ကြလဲအဲ့ဒါပြောပြပါ
ဟုတ်ကဲ့သူက viral mRNA ကိုသူတို့ကသုံးတယ်ဆိုတဲ့ဟာ viral mRNA မှာ virus ရဲ့မျိုးဗီဇမှာသူကဟိုဒီအပိုင်းကဒါလုံးမယ်ဒီအပိုင်းကဒါလုံးမယ်ဆိုပြီးတော့အဲ့လိုအမျိုးမျိုးရှိတယ်ပေါ့အခုလုံးမဲ့အပိုင်းလေးကအဲ့ mRNA အပိုင်းလေးကသူကဒီကနေမျိုးဗီဇဆိုင်ရာလေ့လာတဲ့လူတွေကနေဒီအပိုင်းကတော့ယောဂဖြစ်စေတဲ့နေရာကိုအကျိုးသက်ရောက်မှုမရှိဘူးအဲ့ဒီတော့ကြောင့်မလို့ဒါနဲ့ခွဲထုတ်ပြီးတော့ဒီဥစ္စာကိုသူတို့လူတွေအတွက်ကိုအသုံးပြုမယ်အဲ့လိုမျိုးဆုံးဖြတ်ခဲ့တာပါရှင်ဟုတ
်ဒီကာဝယ်ဆေးကလူအတွက်အန္တရာယ်မရှိအောင်တခြားစဉ်းစားပြီးမှလုပ်ထားရပေါ့နော
်ဟုတ်ကဲ့ဟုတ်လူတွေနဲ့အရင်လုပ်ကြတယ်ပြီးရခါကျရင်တတဝမဲ့တတဝရှိအဲ့လိုမျိုးတွေနဲ့သူတို့စမ်းပြီးတော့မှလူတွေအဆင့်ကိုရောက်လာတယ်ပေါ့တတဝအဆင့်မှာတော့ဘယ်လောက်ပဲအန္တရာယ်မရှိခဲ့ဘူးဖြစ်စေလူတွေအဆင့်မှာအန္တရာယ်ရှိသလားဆိုတဲ့ဟာကိုသူတို့ကအခုဒါကိုစမ်းတာပါစမ်းတော့90ရာခိုင်နှုန်းသောလူတွေမှာအစိတ်တောက်ဖြစ်တာတွေအဖျားပြီးတော့အသက်ပါတဲ့အထိအဆင်ဖြစ်တဲ့ဟာတွေအဲ့လိုမျိုးတွေလုံးဝမတွေ့ရတဲ့အတွက်ကြောင့်တို့ကအချိန်နေကောင်းတယ်လို့ပြောပြရပါရှင်ဟုတ
်နောက်အလားအလာရှိတဲ့ခြားဆေးရည်အောင်ဘယ်ကုမ္ပဏီတွေကနေစမ်းနေလဲပြောပြပေးပ
ါအမေရိကန်ဘက်ကဆိုရင်အမေရိကန်အခြေစိုက်တခြားကုမ္ပဏီတွေ Johnson & Johnson ရှိမယ် Merck ရှိမယ် Moderna ရှိပါမယ
် McKinsey ဝန်ကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပန်နေနည်းပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါခင်ဗျာ
။
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ဟောင်ကောင်မှာအစ်စ်ပြထမ်းလိုက်တဲ့လုံခြုံရေးဥပဒေနဲ့တခြားလုံထုံးလုံနည်းတွေအရအဖမ်းခံရတဲ့ဒီမိုကရေစီရေးပညာပေးလှုပ်ရှားသူအရေးအတွက်ဆက်ပြီးတိုးလာနေပါတယ်။ဖမ်းဆီးတာတွေဆက်လုပ်နေတာနဲ့အမျှတရုတ်ကွန်မြူနစ်ပါတီကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုတစစီဖြိုခွဲနေသလိုလူအခွင့်အရေးလေးစားလိုက်နာမှုကိုပါပပျောက်အောင်တိုးပြီးတော့လုပ်နေပါတယ်။ဟောင်ကောင်ရဲ့လက်ရှိဥပဒေပြုလွှတ်တော်အမတ်9ဦးအပါအဝင်ဒီမိုကရေစီလိုလားတဲ့နိုင်ငံရေးသမား၈ယောက်ကိုမကြခင်ကဖမ်းဆီးလိုက်ပါတယ်။လွှတ်တော်မှာအခရာကျတဲ့ကော်မတီတစ်ယောက်ကိုဘသူတွေကထိန်းချုပ်တင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးမေလ၈ရက်နေ့အစည်းအဝေးမှာအကြိတ်အနဲ့အပြန်အလှန်ညှင်းခုံရုံရင်ဆန်ခတ်ဖြစ်ခဲ့တာကိုစုံစမ်းစစ်ဆေးဖို့သူတို့ဖမ်းခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အခင်းဖြစ်ပွားပြီး၆လကြာမှဒီလွှတ်တော်အမတ်တွေကိုဖမ်းရတဲ့အကြောင်းကမေကွန်းထုတ်စရာမလိုအောင်ရှင်းရှင်းလေးပါပဲ။နိုင်ငံရေးရည်ရွယ်ချက်နဲ့တရားဥပဒေစိုးမိုးရေးကိုအလွဲသုံးစားလုပ်လိုက်တာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဟောင်ကောင်အစိုးရကဒီမိုကရေစီဘက်တော်သားတွေကိုနှောက်ယှက်ချိန်ချောင်နေတာတွေနဲ့အတိုက်အခံတွေကိုနှိပ်ကွပ်နေတာတွေဟာတရုတ်ကွန်မြူနစ်ပါတီအာဏာရှင်အစိုးရရဲ့ဆက်လက်ပါဝင်ဆွတ်ဖက်နေတာကိုမိမောင်းထုတ်ပြတဲ့နမူနာတွေပဲဖြစ်ပါတယ်။ဟောင်ကောင်လွတ်မြောက်ရေးလှုပ်ရှားတဲ့ကျောင်းသားအဖွဲ့ရဲ့အဖွဲ့ဝင်၃ဦးကိုအောက်တိုဘာလ23ရက်နေ့ကဖမ်းဆီးခဲ့ပါတယ်။သူတို့ဟာဆိုရှယ်မီဒီယာမှာခွဲထွက်လွတ်မြောက်ရေးလှုံ့ဆော်တဲ့ post တွေတင်ခဲ့တယ်ဆိုတဲ့သံသယနဲ့အမျိုးသားလုံခြုံရေးဥပဒေအရဖမ်းဆီးခဲ့တာလို့ဆိုပါတယ်။အဖမ်းခံရတဲ့ចောင်းသားကောင်းဆောင်တွေကတော့တိုနီချောင်း၊ចောင်းသားအဖွဲ့ဝင်ဟောင်းဝီလျံချန်းနဲ့ယန်နီဟိုတို့ဖြစ်ကြပါတယ်။သူတို့ကိုဖမ်းဆီးထိန်းသိမ်းတာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကပြင်းထန်စွာအပြစ်တင်ရှုံချလိုက်တယ်လို့ထိန်းသိမ်းထားသူတွေကိုချက်ချင်းလွှတ်ပေးဖို့ဟောင်ကောင်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံဟာ1984ခုနှစ်ကတရုတ်နဲ့ဗြိတိန်နှစ်နိုင်ငံပူးတွဲကြေညာခဲ့တဲ့လိုက်နာရမယ့်နိုင်ငံတကာဆန္ဒကိုချိုးဖောက်နေတာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်ကွန်မြူနစ်ပါတီနဲ့ဟောင်ကောင်ကသူ့လက်ဝေကံတွေကဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ကတိကိုချိုးဖျက်ငြိမ်းချမ်းစွာစုဝေးခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်ဟောင်ကောင်ရဲ့လူအခွင့်အရေးလေးစားမှုကိုပါထိပါနှောက်ယှက်နေတာဖြစ်ပါတယ်။ဒါကြောင့်ဟောင်ကောင်ပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကမမမမရပ်တည်နေကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ညင်ညာထားတဲ့ဂျိုးဘိုင်ဒန်ဟာအရီဇိုနာပြည်နယ်မှာလဲမဲအသာစီးရနေကြောင်းနဲ့အခုလိုအသာစီးရနေတဲ့ဆိုတော့သမ္မတဒေါ်နယ်ထရမ့်ကလက်မခံကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။အရီဇိုနာပြည်နယ်မှာမဲအလုံးရဲ့69ရာခိုင်နှုန်းရေတွက်ပြီးစီးပြီဖြစ်ပြီးဂျိုးဘိုင်ဒန်ကသမ္မတထရမ့်ရဲ့မဲ10,000လောက်တာနေတာတွေ့ရတယ်လို့ဖော်ပြကြတာပါ။ဒီဇင်ဘာ14ရက်နေ့မှာသမ္မတအစ်စ်ကိုသမ္မတရွေးချယ်ရေးအဖွဲ့ကတည်ယဝင်ရွေးချယ်တင်မြှောက်ရမှာဖြစ်တဲ့အတွက်မဲမပြတ်သေးတဲ့ပြည်နယ်တွေအနေနဲ့ဒီဇင်ဘာ10ရက်နောက်ဆုံးထားပြီးမဲရေးတွက်ပေးရမှာဖြစ်ပါတယ်။ COVID-19 ကာယောဂါအတွက်ကာဝတ်ဆေးထုတ်ဖို့ကြိုးစားမှုတွေအနှံ့အံတိုးတက်မှုရှိလာတာအတွက်ဂုဏ်ပြုချီးကျူးကြောင်းနဲ့ဒီကာဝတ်ဆေးကိုကမ္ဘာနိုင်ငံအားလုံးကသုံးစွဲနိုင်အောင်လုပ်ရမှာဖြစ်ကြောင်းWHO နှစ်ပတ်လည်ညီလာခံနောက်ဆုံးနေ့ဖြစ်တဲ့တောက်ချာနေ့မှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။နယူးယောက်ချစ်ဆိုင် American ဆေးကုမ္ပဏီ Pfizer နဲ့ဂျာမနီက BioNTech တို့ပူးတွဲဆန်းသတ်နေတဲ့ COVID-19 ကာဝယ်ဆေးဟာလူပေါင်း4,000ကျော်နဲ့ဆန်းသတ်ရမှာရာနှုန်း90%ထိရောက်မှုရှိတာတွေ့ရတယ်လို့တနင်္လာနေ့ကအကြေညာခဲ့တာဖြစ်ပါတယ်။မြန်မာရှေ့ပြောင်းလုပ်သားတွေပါဝင်ထိုင်းနိုင်ငံတွင်ရောက်နေတဲ့တိမ့်နေချီတဲ့ရှေ့ပြောင်းအလုပ်သမားတွေရဲ့အလုပ်ပေါင်းနဲ့တွေ့တက်တန်းကုန်ဆုံးသွားပေမဲ့ထိုင်းနိုင်ငံထဲမှာနောက်ထပ်2နှစ်ဆက်ပြီးနေထိုင်ခွင့်ပေးမယ်လို့ထိုင်းဆိုရကပြောပါတယ်။ဒီလိုနေထိုင်ခွင့်ရသူတွေထဲမှာထိုင်းနိုင်ငံနဲ့တနနိုင်ငံအလုသမားသဘောတူညီချက်အောက်တရားဝင်လာရောက်လုပ်လုပ်ကြတဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလုသမားတသိန်း3,000ဝန်းကျင်ပါဝင်မှာဖြစ်ပြီးနိုဝင်ဘာလကနေ2021ဒီဇင်ဘာလအတွင်းအလုလုခွင့်ပမဲ့တက်တန်းကုန်ဆုံးမဲ့သူအလုံးအကျုံးဝင်မှာဖြစ်တယ်လို့ထိုင်းအလုသမားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်ခံစားနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကျွေးမီတက်တာစီအစီအစဉ်မူပေါင်းတရက်ကို G20 နိုင်ငံတွေကတောက်ကြံနေမှာသဘောတူချမှတ်လိုက်ပြီးဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရုတ်သက်ပါ။
This program has come to you from the Voice of America, Washington.